Welcome to the Voice of America in Burmese.
ဒီမင်္ဂလာပြောင်းရောင်းနဲ့ပြည်စုံနဲ့မနက်ခင်းပြေကြပါသည်ခင်ဗျာ။ VOA American တန်ရဲ့2018ခုနှစ်စက်တင်ဘာလ17ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကို American ပြည်အောင်စု Washington DC မြို့တော်ကနေ9.2450 MHz တို့ကနေတိုက်ရိုက်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်ဖမ်းယူနားဆင်နေပါတယ်ခင်ဗျာ။ကျွန်တော်ညဝင်းအောင်မနက်ခင်းမနက်ခင်းအစီအစဉ်တွေကိုတောင်းယူတင်ဆက်ပါမှာပါ။
မင်္ဂလာပါရှင်ကျွန်မကခင်ဗျတ်ပါဒီမနက်ခင်းသတင်းတွေကိုကိုကြောင်နဲ့တူကြီးညာပေးမှာပါအမေရိကန်ကို ICC နိုင်ငံတကာပြစ်မှုခုံရုံးတင်ပြီးစုံစမ်းစစ်ဆေးဖို့အတွက် ICC ရှေ့နေတွေရဲ့တောင်းဆိုချက်ကိုအမေရိကန်ပြည်ထောင်စုကတနင်္လာနေ့မှာပဲပယ်ချလိုက်ပါတယ်ရွန်ဂျာပဋိပက္ခနဲ့ပတ်သက်ပြီးစီရင်ပိုင်ခွင့်ရှိကြောင်း ICC နိုင်ငံတကာပြစ်မှုခုံရုံးရဲ့ဆုံးဖြတ်ချက်ကိုကြိုဆိုကြောင်းကုလသမဂ္ဂလူခွင့်မဟာမင်းကြီးတက်ကပြောကြားလိုက်ပါတယ်။ဟာရီကိန်းမုန်တိုင်းအဆင့်လေးရှိတဲ့ပြင်အပြင်မုန်တိုင်းဟာအခုလောလောဆယ်မှာအမေရိကန်အရှေ့ဘက်ခြမ်းကအတ္တလန္တိတ်သမုဒ္ဒရာပြင်ထဲမှာတနိုင်းမိုင်120ကျော်နဲ့တိုက်ခတ်နေပါပြီ။ဒီလိုထူးခြားတဲ့သတင်းလေးတွေကိုကြားရမှာပါကိုညာဝင်းအောင်ရင
်။ဟုတ်ကဲ့ပါခင်ဗျာ။မြန်မာအရေးနဲ့ပတ်သက်ပြီးကြီးကြားလွတ်လပ်တဲ့နိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့ဖွဲ့နိုင်ဖို့လူအခွင့်အရေးကောင်စီရဲ့ကြိုးပမ်းမှုကိုကုလလူအခွင့်အရေးမဟာမင်းကြီးအစ်စ်ကကြိုဆိုလိုက်ပါတယ်။
I urge the council to pass a resolution and refer the matter to the General Assembly for its endorsement so that
ဒီကြောင့်တင်ကြားခြင်းနဲ့ဒီဒေါက်တာအေးမောင်တို့ရဲ့အမှုနောက်ဆုံးအခြေအနေဒီကနေ့မှာကြားရောက်တဲ့9/11အကြမ်းဖက်တိုက်ခိုက်မှုကြီး18နှစ်ပြည့်အကြောင်းတွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်။နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုတင်ပြမှာပါ။အခုညင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုကျော်အောင်လင်းတို့ပြောပြပေးပါအောင်ဗျာ။
အာဖဂန်နစ္စတန်နိုင်ငံမှာရောက်နေတဲ့အမေရိကန်တပ်ဖွဲ့တွေနဲ့အမေရိကန်ထောက်လှမ်းရေးတွေအာဖဂန်နိုင်ငံမှာစစ်မှန်ဆိုင်ရာပြစ်မှုကျူးလွန်မှုတွေရှိတယ်ဆိုတဲ့ဆွဆဲချက်တွေကို ICC နိုင်ငံတကာပြစ်မှုခုံရုံးမှာတင်ပြီးစုံစမ်းဖို့အတွက် ICC ရှေ့နေတဲ့တောင်းဆိုချက်ကိုအမေရိကန်ပြည်ထောင်စုကတနင်္လာနေ့မှာပဲပယ်ချလိုက်ပါတယ်။အမေရိကန်ပြည်ထောင်စုအမျိုးသားလုံခြုံရေးအကြံပေးဂျွန်ဘောတန်ကတော့2002ခုနှစ်ကစတင်ဖွဲ့စည်းခဲ့တဲ့ ICC နိုင်ငံတကာပြစ်မှုဆိုင်ရာတရားရုံးမှာအမေရိကန်နိုင်ငံသားတွေဒါမှမဟုတ်တခြားနိုင်ငံသားတွေဘယ်တော့မှတရားရင်ဆိုင်မှုမသိမ့်ဘူးလို့ Washington DC ကရှေးဟိုးဆွဲဝါဒီရှိသူတွေကိုပြောကြားခဲ့တာဖြစ်ပါတယ်။ကျူးကျော်ရန်စတဲ့ပြစ်မှုတွေနဲ့ပတ်သက်ပြီး ICC ရဲ့အဓိပ္ပာယ်ဖွင့်ဆိုချက်တွေဟာပြက်ပြက်သားသားမရှိတဲ့အပြင်အဓိပ္ပာယ်အမျိုးမျိုးကောက်ယူနိုင်ကြောင်းနဲ့အမေရိကန်ကို ICC စုံစမ်းမှုတွေလုပ်မယ်ဆိုရင်အမေရိကန်ရဲ့လက်တုံ့ပြန်မှုတွေနဲ့ရင်ဆိုင်ရမယ်လို့လည်းလုံခြုံရေးအကြံပေး John Bolton ကတတိပေးလိုက်ပါတယ်။ICC တရားရုံးကအမေရိကန်အချုပ်အခြာအာဏာကိုချင်းချောက်နေတဲ့အဖွဲ့အစည်းဖြစ်ပြီးဒီအဖွဲ့ဟာတာဝန်ခံမှုတာဝန်ယူမှုဇာတ်တိုက်ပြီးရှိတဲ့အဖွဲ့တစ်ခုမဟုတ်ဘူးလို့လည်း John Bolton ကပြောပါတယ်။အာဖဂန်နိုင်ငံထိပ်ဝှက်ထိန်းသိမ်းစခန်းတွေမှာ2003-2004အကြားအမေရိကန်တပ်ဖွဲ့တွေနဲ့ထောက်လိုင်းတပ်ဖွဲ့တွေကစစ်မဆန်ရပြစ်မှုကျူးလွန်မှုတွေနဲ့လူသားမျိုးနွယ်ပေါ်မှာကျူးလွန်တဲ့ပြစ်မှုတွေရှိတယ်ဆိုတဲ့ဆက်ဆွဲချက်တွေနဲ့ပတ်သက်တဲ့ ICC စုံစမ်းစစ်ဆေးဖို့အတွက်တရားလိုရှင့်နေပုဒ်တာပန်ဆိုရာကတောင်းဆိုထားတာဖြစ်ပါတယ် ICC ဖွဲ့ဖြစ်မြောက်ရေးသဘောတူလက်မှတ်ထိုးတဲ့နိုင်ငံတွေထဲမှာအမေရိကန်ပြည်ထောင်စုမပါဝင်ပါဘူးဒီသတင်းအပြည့်အစုံကိုနောက်ပိုင်းမှာကြားရမှာပ
ါအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ဒုတိယအကြိမ်မြောက်ထပ်ပြီးတော့တွေ့ဆုံဆွေးနွေးလိုတဲ့အကြောင်းမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းကစာတမ်းပေးပို့ပို့လာတယ်လို့အင်ဂျီရောကမနေ့ကပဲပြောလိုက်ပါတယ်ဒီစာဟာတိတ်ကိုနှုတ်ထွက်မှုရှိပြီးအင်တန်လဲအပြုသဘောဆောင်တဲ့စာတမ်းဖြစ်တယ်လို့အင်ဂျီရောကသတင်းစာရှင်းလင်းပွဲတွင်ပြောခွင့်ရအမျိုးသမီးဆာရာဆန်ဒါစ်ကပြောခဲ့တာပါမြောက်ကိုရီးယားကောင်းဆောင်ရဲ့စာဟာကိုရီးယားကျွန်းဆယ်မှာနျူကလ িয়ার ကင်းစင်ရေးပြောဆိုဆွေးနွေးမှုတွေနဲ့အမေရိကန်နဲ့မြောက်ကိုရီးယားကြားဆက်ဆံမှုတွေအတွက်အပြုသဘောဆောင်တဲ့ဥပမာတစ်ခုပဲဆိုပြီးတော့လဲဆာရာဆန်ဒါစ်ကဆိုပါတယ်သမ္မတ်ထရမ့်ဆိုတာလက်ထက်မှာမြောက်ကိုရီးယားနဲ့အမေရိကန်ဆက်ဆံရေးကထူးခြားခြားတိုးတက်ပြောင်းလဲမှုတွေရှိလာနေတာပါအဖန်ခံထားရတဲ့အမေရိကန်ကျင်းသားတွေကိုမြောက်ကိုရီးယားဘက်ကပြန်လွှတ်ပေးခဲ့တာကိုရီးယားစစ်ပွဲကာလအတွင်းမြောက်ကိုရီးယားဘက်မှကြာဆုံးခဲ့တဲ့အမေရိကန်စစ်သားတွေရဲ့ရုပ်ကျွင်းတွေကိုပြန်ပြီးတော့ပေးပို့ခဲ့တာတွေရှိလာပါတယ်။တနင်္ဂနွေတုန်းကမြောက်ကိုရီးယားနိုင်ငံထူထောင်မှုအနည်း90ပြည့်ခန်းနာမှာဒီစည်းပြမှုတွေလုပ်တဲ့အထက်မှာအရင်နှစ်တည်းတုန်းကလိုမစ်ဆိုင်းတုံးချီတွေကိုပြတ်တာတွေမရှိခဲ့တဲ့အတွက်လဲဒီလောက်ရက်ကိုသမ္မတ်ထရမ့်က Twitter လူမှုကွန်ရက်ကနေတဆင့်ရေးသားချီးကျူးခဲ့ပါတယ်။ကာကွယ်ဆိုင်ရာလေလာသုံးသပ်သူတူဖြစ်တဲ့ Bruce Bennett ကတော့မြောက်ကိုရီးယားရဲ့နျူကလ িয়ার စီစဉ်ကကောင်းကောင်းရှင်းတန်နေလို့မဲ့လို့သူရဲ့ခံမှန်းချက်ကို VOE ကိုပြောပါတယ်။ပြီးခဲ့တဲ့လတုန်းကပဲအမေရိကန်နိုင်ငံသားဝင်ကြီး Mike Pompeo ရဲ့ဒီမြောက်ကိုရီးယားခီးစဉ်ဖျက်ခဲ့ရတာရှိပါလေ
။ Hurricane မုန်တိုင်းအဆင့်၄ရှိတဲ့အပြင်မုန်တိုင်းဟာမြောက်အတ္တန်တိတ်သမုဒ္ဒရာထဲမှာတနအီကိုမိုင်120ကျော်နှုန်းနဲ့တိုက်ခတ်နေပြီးမြောက်ကိုရိုလိုင်းနားပြည်နယ်နဲ့တောင်ကိုရိုလိုင်းနားပြည်နယ်တွေကမုန်တိုင်းလမ်းကြောင်းအတွင်းမှာနေထိုင်သူတွေကို ဘေးလွယာကိုပြောင်းရွှေ့ပေးနိုင်ခဲ့ပါတယ်။ NHC အမျိုးသားဟာရီကိန်းစင်တာကတော့ဟာရီကိန်းဖလော်ရန်စ်ဟာအင်္ဂါနဲ့ဗုဒ္ဓဟူးနေ့တွင်မှဘာမျူဒန်နဲ့ဘဟားမားဒေသနှစ်ခုကြားကိုရောက်လာနိုင်ပြီးကုန်းရင်းပိုင်းကိုချင်းကပ်လာတဲ့အခါမှာမြောက်နယ်တောင်ကာရိုလိုင်းနားပြည်နယ်တွေစီကိုကျက်တဲ့ပရင်းနဲ့နှောင်းမဲကနေတောက်ကြံနေတွင်မှရောက်လာနိုင်တယ်လို့ခန့်မှန်းထားပါတယ်။တောင်ကာရိုလိုင်းနားပြည်နယ်အုပ်ချုပ်ရေးမှူးကတော့ပြည်နယ်ကမ်းရိုးတန်းတစ်လျှောက်မှာနေထိုင်တဲ့လူပေါင်းတသန်းလောက်ကိုဘေးလွတ်ရာရှောင်ကြဖို့အမိန့်ထုတ်ပြန်ထားပါတယ်။မြောက်ကာရိုလိုင်းနားပြည်နယ်ကလည်းနိုင်ငံခြားခီးသွားတဲ့အလားများတဲ့ Hatteras ဂျွန်ပါဝင်ကမ်းရိုးတန်းတစ်လျှောက်ကကျွန်းတွေမှာမနေကြဖို့ဘေးလွတ်ရာရှောင်ကြဖို့အမိန့်ထုတ်ထားတာပါ။ American စစ်ဌာနချုပ် Pentagon ကတော့သူ့ရဲ့ရှေ့ပြေးတပ်ဖွဲ့တွေကိုပြည်ထောင်စုနဲ့ပြည်နယ်တပ်ဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်ဖို့အတွက်မြောက်ကာရိုလိုင်းနားက Raleigh မြို့မှာဖွင့်ထားတဲ့အရေးပေါ်ကူညီရေးစင်တာစီကိုဆင်လွတ်ထားပါတယ်။ရှေ့ပြေးတပ်ဖွဲ့တွေကိုဗဒီးငယ်နဲ့တောင်မြောက်ကာရိုလိုင်းနားပြည်နယ်တွေကိုဆင်လွတ်ထားပြီးအသင့်အနေထားရှိဖို့ပါအမိန့်ပေးထားတာဖြစ်ပါတယ်
။ American သမ္မတနဲ့အင်ဂျီရောအကြောင်းကိုရေးသားထားတဲ့ Fear ဆိုတဲ့စာအုပ်ဟာအမေရိကန်နိုင်ငံမှာရောင်းရဆုံးစာအုပ်တစ်အုပ်ဖြစ်နေပါတယ်။ဒီစာအုပ်ကသူ့ကိုစော်ကားပုတ်ခတ်ထားတဲ့စာအုပ်ပါလို့သမ္မတဒိုနယ်ထရန့်ကအပြင်းထန်ကန့်ကွက်နေပါတယ်။ဆိုင်းဆရာဝုဒ်ဝတ်ရေးသားတဲ့အဲ့ဒီစာအုပ်ဟာရေးစရာပြက်လုံးတစ်ခုပါပဲလို့လည်းသမ္မတထရန့်ကဆိုပါတယ်။ Fear စာအုပ်ဟာသမ္မတထရန့်ရဲ့အင်ပီရိုတက်တန်းလပေါင်း20တွင်းကတောင်ကနေဖြစ်ရက်တွေကိုစုံစမ်းလေ့လာပြီးရေးသားထားတဲ့စာအုပ်ဖြစ်ပါတယ်။ဒီစာအုပ်ဟာဒီကနေ့ထွက်လာမှာဖြစ်ပြီးတော့ Amazon Online ဈေးကွက်မှာတော့နံပါတ်1ရောင်းရဆုံးစာအုပ်ဖြစ်နေပါတယ်။ဆိုင်းဇူဝုဒ်ဝတ်ဟာအမေရိကန်သတင်းစာလောကမှာအရှိန်အဝါကြီးမားတဲ့သတင်းစာတစ်စောင်ဖြစ်တဲ့ဒီ Washington Post သတင်းစာမှာသတင်းသမားဖြစ်ရောတိဖြတ်သူဖြစ်နေပါနှစ်တော်ကြာအောင်လှုပ်ဆောင်ခဲ့ဘူးသူတူလည်းဖြစ်ပါတယ်။အခုသူ့ရဲ့စာအုပ်အစ်တထဲမှာအမည်မဖော်လိုတဲ့သတင်းရက်ွက်တွေနဲ့အတည်ပြုချက်မပေးနိုင်တဲ့သူတွေကိုကိုးကားပြီးတော့ဖော်ပြထားတယ်။ Woodward ဟာလူလိန်တူပါပဲလို့လည်းသမ္မတ Trump ကဆိုပါတယ်။လုံးဝအဆင်ပြေမရှိရေးသားထားတဲ့စာအုပ်တော့ပါပဲလို့လည်းအင်ပြီးတော့ပြောခွင့်ရအမျိုးသမီး Sarah Huckabee Sanders ကသတင်းစာရှင်းလင်းပွဲမှာတုံ့ပြန်ပြောဆိုခဲ့ပါတယ်။
ဒီအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီခန့်ဆိုင်းထိုမီတာ32 kHz 9335ဆိုင်းထိုမီတာ40 kHz 9683ညဆိုင်းထိုမီတာ48 kHz 6753ညနဲ့ဒုတိယနာရီဘက်မှာဆိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်မနက်7နာရီကနေ9နာရီခန့်ပြန်လည်ထုတ်လွှင့်ချက်ကိုတော့ဆိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနိုင်ဆုံးပါ
UA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ရိုင်းဂျာပဋိပက္ခနဲ့ပတ်သက်ပြီး CN ဘိုင်းခွင့်ရှိကြောင်း ICC နိုင်ငံတကာရာဇဝတ်ပြစ်မှုဆိုင်ရာခုံရုံးရဲ့ဆုံးဖြတ်ချက်ကိုကြိုဆိုကြောင်းကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးတက်ကပြောဆိုလိုက်ပါတယ်။တနင်္လာနေ့စတင်တဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့ညီလာခံမှာကုလသမဂ္ဂလူခွင့်ရေးမဟာမင်းကြီးမီရှယ်ဘာရှလေးကသူ့မရဲ့ပထမဆုံးမိန့်ခွန်းမှာမြမအရေးကိုထည့်သွင်းပြောကြားခဲ့တာပါ။ရိုင်းဂျာရီကိုမြန်မာနိုင်ငံကနေနှင်ထုတ်ခဲ့မှုနောက်တခြားဖြစ်နိုင်ခြေရှိတဲ့ရာဇဝတ်မှုတွေပေါ်မှာ ICC နိုင်ငံတကာရာဇဝတ်ပြစ်မှုဆိုင်ရာခုံရုံးအနေနဲ့စီရင်ပိုင်ခွင့်ရှိတယ်ဆိုတာကိုခုံရုံးတရားသူကြီးဖွဲ့အကြိုကြားနာမှုမှာဆုံးဖြတ်ခဲ့တဲ့အပေါ်မှာကြိုဆိုခဲ့တာဖြစ်ပါလေ။ရိုင်းဂျာလူလူခန်းဆန်းနေတဲ့အတိတ်တုကဖြည့်ရှင်းပေးရင်နောက်ပြစ်မှုကျူးလွန်သူတွေပြစ်ဒဏ်ကနေကင်းလွတ်ခွင့်ရနိုင်တဲ့အချိန်နဲ့ဆုံးသတ်လည်နိုင်မှုအတွက်တိတ်ပဲဒီကိစ္စဟာတိတ်အလေးအရေးကြီးတဲ့ဆောင်းရွက်ချက်ဖြစ်ကြောင်းလည်းပြောပါတယ်။ရခိုင်ပြည်နယ်မှာပြီးခဲ့တဲ့နှစ်ထဲဖြစ်ပွားခဲ့တဲ့ပဋိပက္ခတွေကြောင့်အင်းဒီချင်းဘင်္ဂလားဒေ့ရှ်နိုင်ငံတဲကိုတိုင်းနယ်ချီတဲ့ဒုက္ခသည်တွေထွက်ပြေးခဲ့ရတဲ့ပုံမှာနိုင်ငံတကာရာဇဝတ်ပြစ်မှုဆိုင်ရာခုံရုံး ICC ကစုံစမ်းဖို့အတွက်စက်တင်ဘာလ6ရက်နေ့မှာဆုံးဖြတ်ချက်ချခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံဆန်လွတ်လပ်တဲ့အချက်လက်ရှာဖွေအဖွဲ့ကဖော်ထုတ်ထားတဲ့တောင်းလို့ခြောက်ခြားဖို့စုံစမ်းတွေ့ရှိချက်တွေကိုအခုကုလသမဂ္ဂလူခွင့်ရေးကောင်စီညီလာခံမှာဆုံးဖြတ်ချက်မှာဖြစ်တယ်လို့လည်းကုလသမဂ္ဂလူခွင့်ရေးမဟာမင်းကြီးကပြောပါတယ်။ကုလသမဂ္ဂလူခွင့်ရေးကောင်စီဆုံးဖြတ်ချက်နဲ့ဖော်ပြထားတဲ့မြန်မာနိုင်ငံဆိုင်ရာအချက်အလက်ရှာဖွေအဖွဲ့ရဲ့မကြာခင်ကထုတ်ပြန်တဲ့အစီရင်ခံစာမှာရခိုင်ကချင်နဲ့ရှမ်းပြည်နယ်တို့ကလူခွင့်ချိုးဖောက်မှုတွေနိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေတွေချိုးချိုးဆွတ်ဆွတ်ဝါဝါချိုးဖောက်မှုရှိခဲ့တယ်ဆိုဖော်ပြခဲ့တာဖြစ်ပါတယ်
။ရိုဟင်ဂျာတွေနဲ့လူနည်းစုတိုင်းသားတွေအပေါ်မှာမြန်မာစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေရှိတယ်ဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်ပြီးတော့စစ်တပ်အကြီးတန်းတာဝန်ရှိသူတွေကိုတရားရုံးတင်နိုင်မလားဆိုတဲ့အကြောင်းဆွေးနွေးကြမယ်ထိုင်းနိုင်ငံနိုင်ငံသားသတင်းတောက်တွေစီစဉ်တဲ့ဒီဆွေးနွေးပွဲကိုထိုင်းရဲ့တပ်ဖွဲ့ကပိတ်ပင်လိုက်တဲ့အကြောင်း AP သတင်းမှာဖော်ပြပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့ကဒီနိုင်ငံသားသတင်းတောက်များ Club FCCT မှာတင်းနာနေညပိုင်းဆွေးနွေးပွဲမစခင်ရဲတွေတဒါဇင်တော့ရောက်လာပြီးဥဆောင်ဆွေးနွေးပြောဆိုကြမဲ့သူတွေကိုဆွေးနွေးပွဲမလုပ်ဖို့တားမြစ်ခဲ့ကြောင်းသတင်းမှာဖော်ပြထားပါတယ်။အဲ့ဒီဆွေးနွေးပွဲကိုဖျက်ဖို့နိုင်ငံသားသတင်းတောက်များ Club ကိုညွှန်ကြားထားတဲ့စာထဲမှာတော့နိုင်ငံတော်ရဲ့လုံခြုံရေးကိုထိပါမှုတွေမတိမငင်ဖြစ်အောင်ကြားလူတခြားအဖွဲ့အစည်းတွေကအသုံးချသွားနိုင်တယ်လို့ထိုင်းရဲ့တပ်ဖွဲ့ကအကြောင်းပြထားတဲ့ဆိုတဲ့အကြောင်း FCC ဒီရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒီလိုတန်မြတ်ပြစ်စရာအကြောင်းရှိဘူးလို့လည်း FCC ဘက်ကကြေညာချက်မှာပြန်ပြီးခြေပါပါတယ်ထိုင်းနိုင်ငံအာဏာပိုင်အနေနဲ့ဒီကိစ္စပေါ်မှာလိုအပ်တာပို့ပြီးတော့ကင်တွယ်ခဲ့တယ်လို့လည်း FCC ဒီဖော်ပြနေတာယူဆတဲ့အကြောင်းရေးသားထားပါတယ်ဒီကနေ့ဒီမနေ့တုန်းကဒီလုံမဲ့ဆွေးနွေးပွဲမှာဥဆောင်ဆွေးနွေးမဲ့ကြမ်းမဲ့သူတွေထဲမှာတော့ဗြိတိန်ခြေဆိုင်ရိုညာရေးလှူရှာသူတူထိုင်းတန်တမာဟောင်းတူနဲ့လူခွင့်ဆောင်ရွက်တဲ့အဖွဲ့အစည်းတခုကိုပေါင်းပါတယ်
American Piron Summa 2001ခုနှစ်ကလူပေါင်း 3,000 လောက်တည်ဆုံးခဲ့ရတဲ့ September 17ရက်အကြမ်းဖက်တိုက်ခိုက်မှုဖြစ်ပွားခဲ့တာမို့အခုအင်ကာနေဟာ18နှစ်ပြည့်နှစ်ပတ်လည်နေ့ဖြစ်ပါတယ် Pennsylvania ပြည်နယ် Shanksville က 9/11 နှစ်ပတ်လည်နေ့အခမ်းအနားကို American သမ္မတ Donald Trump ကိုယ်တိုင်တက်ရောက်မှာဖြစ်ပါတယ်သမ္မတ Imbuero က September 9ရက်နေ့ကနေ9ရက်နေ့ကို 9/11 တည်ဆုံးခဲ့သူတွေအတွက်ဆုတောင်းပေးဖို့အတွက်အောက်မေ့ပွဲနေ့ဖြစ်နေကြေညာခဲ့ပါတယ်
Direct from Washington, the voice of America, VOA.
အင်္ဂါနေ့မနေ့ခင်ထိတ်တန်းရောက်နိုင်ငံတကာသတင်းကိုဒေါက်ခင်မျိုးတန်နဲ့ကိုကျော်လင်းတို့ပြောပြခဲ့ကြတာပါခင်ဗျာ။အခုကစပြီးတော့ဒီဆက်သွယ်မင်းမြန်ချက်နဲ့သတင်းပေးပို့ချက်တွေကိုကြားမှာဖြစ်ပါတယ်။မြန်မာပြည်နဲ့ပတ်သက်ပြီးတိကျလွတ်လပ်တဲ့နိုင်ငံတကာစုံစမ်းစစ်ဆေးအဖွဲ့ဖွဲ့စည်းနိုင်မှုလူအခွင့်ရေးကောင်စီအဖွဲ့ဝင်တွေရဲ့ကြိုးပမ်းမှုကိုကုလသမဂ္ဂလူအခွင့်ရေးဆိုင်ရာမဟာမင်းကြီးအစ်စ်ကကြိုးဆိုကြောင်းတင်းလာနေဆွစ်ဇာလန်နိုင်ငံဂျနီဗာမှာကျင်းပတဲ့ကုလသမဂ္ဂလူအခွင့်ရေးကောင်စီ39ချိန်ညီလာခံမှာပြောကြားလိုက်သလိုဒီစုံစမ်းရေးအဖွဲ့ဖွဲ့စည်းနိုင်အောင်ကုလသမဂ္ဂအထွေထွေညီလာခံကြီးကနေတင်ပြဖို့အတွက်လူအခွင့်ရေးကောင်စီကဆုံးဖြတ်ချက်တည်းရဲ့ချမှတ်ဖို့ပါလို့တိုက်တွန်းလိုက်ပါတယ်ပြည်စုံကတော့ဒေါက်ခင်မျိုးသက်ပြောပြမှာပါ
စက်တင်ဘာလ10ရက်နေ့မှာကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးတာဝန်ကိုစတင်ယူခဲ့တဲ့မီရှယ်ဘက်ရှလေးကသူ့ရဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီမှာပထမဆုံးပြောကြားတဲ့မင်ကွန်းမှာမြန်မာအရေးကိုစိုးရိမ်မှုရှိကြောင်းထည့်သွင်းပြောကြားခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံကလည်းရိုဟင်ဂျာတွေကိုမောင်းထုတ်တယ်ဆိုတာနဲ့တခြားဖြစ်နိုင်ခြေရှိတဲ့ပြစ်မှုတွေရှိတယ်ဆိုတာဆွဆွဲချက်တင်တဲ့ပတ်သက်ပြီး ICC နိုင်ငံတကာပြစ်မှုခုံရုံးကလည်းစစ်ဆေးပိုင်ခွင့်ရှိတယ်လို့ကနဦးဆုံးဖြတ်ချက်ချခဲ့တာအတွက်ကြိုးဆိုကြောင်းပြောကြားခဲ့တယ်လို့နိုင်ငံတကာစုံစမ်းရေးအဖွဲ့ဖွဲ့စည်းနိုင်ဖို့အတွက်ကုလလူခွင့်ရေးကောင်စီအဖွဲ့ဝင်နိုင်ငံတွေရဲ့စူးစမ်းမှုကိုကြိုးဆိုကြောင်းအခုလိုပြောကြားပါတယ
် I also welcome efforts by member states at this council to establish an independent international mechanism for Myanmar.
မြန်မာနိုင်ငံနဲ့ပတ်သက်ပြီးတိကျလွတ်လပ်တဲ့နိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့ဖွဲ့စည်းနိုင်မှုလူခွင့်ကောင်စီကဖွဲ့ဝင်တွေရဲ့စူးစမ်းနေမှုကိုကြိုဆိုပါတယ်။ဒါဟာနိုင်ငံတကာနဲ့ပြည်တွင်းတရားရုံးတွေမှာလွတ်လပ်ပြီးတရားမျှတစွာအမြန်ဆုံးကြားနာစီရင်နိုင်ဖို့နိုင်ငံတကာပြစ်မှုမြောက်တဲ့အထိပြည်တွင်းမှာအဆိုးရွားဆုံးကျူးလွန်မှုတွေရှိခဲ့တဲ့ဆိုတဲ့ပြစ်မှုတွေအတွက်အချက်အလက်တွေစုဆောင်းဖို့ထိန်းသိမ်းဖို့နောက်အထောက်အထားတွေကိုစမ်းစစ်ဖို့ဖြစ်ပါတယ်။
ရခိုင်ပြည်နယ်မှာပြီးခဲ့တဲ့နှစ်ထဲဖြစ်ပွားခဲ့တဲ့ပဋိပက္ခတွေကြောင့်အိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုတိမ့်နဲ့ချီတဲ့ဒုက္ခတွေကိုထွက်ပြေးခဲ့ရတဲ့အပေါ်မှာနိုင်ငံတကာရာဇဝတ်ပြစ်မှုဆိုင်ရာခုံရုံး ICC ကလည်းစုံစမ်းဖို့အတွက်စက်တင်ဘာလ6ရက်နေ့မှာဆုံးဖြတ်ချက်ချခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံတွင်ကျူးလွန်မှုတွေအတွက်စုံစမ်းမှုလှုပ်ဆောင်တာဟာ ICC ရှေ့နေချုပ်ပါတူဘန်ဆူရာရဲ့ရိုဟင်ဂျာတွေတစ်ဖက်နိုင်ငံကိုအတ္တမအပြောင်းရွှေ့ခံရတယ်ဆိုတဲ့ဆွဆွဲချက်အတွက်ပနမစုံစမ်းစစ်ဆေးမှုလုပ်ရမှာအထောက်အကူပြုရရောက်တဲ့အပြင်အားဖြည့်ပေးရလဲရောက်တာမို့မြန်မာရေးအတွက်အဆုတ်ပြုချက်တည်းရဲ့လူခွင့်ရေးကောင်စီကနေချမှတ်ပေးဖို့လဲတိုက်တွန်းခဲ့ပါတယ်
I urge the council to pass a resolution and refer the matter to the General Assembly for its endorsement so that such
မြန်မာနိုင်ငံနဲ့မြန်မာနိုင်ငံနဲ့ပတ်သက်ပြီးဆုံးဖြတ်ချက်တရားချမှတ်ဖို့တိုက်တွန်းပါတယ်။မြန်မာအရေးနဲ့ပတ်သက်ပြီးအထွေထွေညီလာခံကြီးရဲ့ထောက်ခံမှုရရှိစေဖို့လူအခွင့်အရေးကောင်စီကတင်သွင်းပေးမှသာစုံစမ်းစစ်ဆေးရေးအဖွဲ့ကိုထူထောင်နိုင်မှာဖြစ်ပါတယ်။
မြန်မာစစ်ဘုတ်ချုပ်ကြီးတွေရဲ့ဆိုးရတဲ့လူခွင့်ချုပ်ဖောက်မှုကျူးလွန်တာတွေကိုအရေးယူနိုင်ရေးအတွက် ICC နိုင်ငံတကာတရားရုံးကိုတင်သွင်းခွင့်ရအောင်လူခွင့်ကောင်စီကအဆိုပြုချက်တည်းချမှတ်ပြီးအရေးယူဆောင်ရွက်ဖို့လိုအပ်တယ်လို့စီးရီးယားအရေးဆောင်ရွက်တယ်လို့တိကျလွတ်လပ်တဲ့နိုင်ငံတကာစုံစမ်းအဖွဲ့ဖွဲ့ပြီးစုံစမ်းဖို့လည်းလိုအပ်တယ်လို့နယူးယောက်အခြေစိုက် Human Rights Watch လူခွင့်အဖွဲ့ကြီးကတင်းနှင်းလာနေမှာပဲကြေညာချက်ထုတ်ပြန်ပြောဆိုပါတယ်လူခွင့်ကောင်စီအနေနဲ့လူခွင့်ဆိုင်ရာမဟာမင်းကြီးရဲ့တိုက်တွန်းချက်အတိုင်းမြန်မာနိုင်ငံဆိုင်ရာဆုံးဖြတ်ချက်တည်းကိုချမှတ်ပေးမယ်လို့မျှော်လင့်ထားကြောင်းလူခွင့်ရဲ့အဖွဲ့က Brett Adams ကပြောပါလေ
And Bashley made it clear that she agrees with Red that she also thinks that the situation is extremely serious and that it requires accountability and that accountability needs to be international and she said this also by
မနက်ငယ်အချိန်ဟာတိတ်ကိုစိုးရွားနေပြီးတရားမျှတမှုနဲ့တာဝန်ခံတာဝန်ယူမှုရှိဖို့အထူးလိုအပ်နေတယ်ဆိုတော့ကိုလူခွင့်ရဲ့မဟာမင်းကြီးဘတ်လေးကိုယ်တိုင်လက်ခံထားတဲ့အကြောင်းရှင်းရှင်းလင်းလင်းပြောခဲ့ပါတယ် လသမဂ္ဂအခြေလက်ရှာဖွေရေးအဖွဲ့ကတင်သွင်းခဲ့တဲ့အစည်းအဝေးခန်းစားပါကြံပြုချက်တွေကိုသူထောက်ခံတဲ့အကြောင်းလည်းပြောခဲ့ပါတယ်။အဲဒါကြောင့်ကလသမဂ္ဂလူခွင့်ကောင်စီကအဖွဲ့ဝင်နိုင်ငံတွေအနေနဲ့ဆုံးဖြတ်ချက်တရက်ကိုချမှတ်ပေးလိမ့်မယ်လို့ Human Rights Watch လူခွင့်ရေးအဖွဲ့ကမျှော်လင့်ထားပါတယ်။ကလသမဂ္ဂအခြေလက်ရှာဖွေရေးအဖွဲ့ကတောင်းဆိုထားတဲ့တရားမျှတမှုနဲ့တာဝန်ခံမှုနဲ့တာဝန်ရှိဖို့မြန်မာနိုင်ငံမှာလူခွင့်ကျူးလွန်ခဲ့သူတွေကိုတရားရုံးမှာတည်တည်ဆတ်ဆတ်အရေးယူနိုင်တဲ့အခြေလက်တွေကိုရယူခွင့်ရှိတဲ့တိကျလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့ဖွဲ့ရေးအတွက်အတည်ပြုပေးဖို့လူခွင့်ကောင်စီကဆုံးဖြတ်ချက်တရက်ချမှတ်ပေးဖို့ပါ
မြန်မာနိုင်ငံရဲ့ရိုဟင်ဂျာမွတ်စလင်တွေနေဆက်ဖြတ်ကျော်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ရောက်သွားအောင်နှင်ထုတ်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေကို ICC နိုင်ငံတကာပြစ်မှုခုံရုံးအနေနဲ့တရားဝင်စီရင်ပိုင်ခွင့်ရှိတယ်လို့အမှုမစစ်မီကြိုတင်ကြားလာတဲ့ ICC တရားသူကြီးအဖွဲ့ရဲ့အဖွဲ့ဝင်အများစုကဆုံးဖြတ်လိုက်ကြောင်းစက်တင်ဘာလ6ရက်နေ့မှာကြေညာချက်ထုတ်ပြန်ခဲ့တာပါမြန်မာနိုင်ငံ ICC ဖွဲ့ဖြစ်မြောက်ရေးအတွက်သဘောတူညီချက် Rome Statute စာချုပ်ကိုလက်မှတ်ရေးထိုးထားတဲ့နိုင်ငံမဟုတ်တဲ့အတွက် ICC ဖွဲ့ကမြန်မာနိုင်ငံကိုတရားစီရင်ဘဏ်ခွင့်မရှိဘူးလို့အစိုးရပြောခွင့်ရဥစော်ထေကပြောဆိုထားတယ်လို့ ICC ရှင့်နေချုပ်ဟာတစ်ဖက်တည်းကရတဲ့ Bedlight ပြောဆိုတဲ့သတင်းတွေပေါ်မှာအခြေခံပြီးလှုပ်ဆောင်တာဖြစ်ကြောင်းနဲ့မြန်မာအစိုးရကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်ကုလသမဂ္ဂလူခွင့်ကောင်စီဆုံးဖြတ်ချက်နဲ့ဖွဲ့စည်းထားတဲ့မြန်မာနိုင်ငံဆိုင်အချက်အလက်ရှာဖွေရေးအဖွဲ့မကြာခင်ကထုတ်ပြန်ခဲ့တဲ့အစည်းအဝေးခန်းစာမှာတော့ရခိုင်ကချင်းနဲ့ရှမ်းပြည်နယ်တွေကလူခွင့်ချိုးဖောက်မှုတွေနိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေတွေကိုဆိုးဆိုးဝါးဝါချိုးဖောက်မှုတွေရှိတယ်ဆိုပြီးဖော်ပြထားတာပါရိုဟင်ဂျာတွေပေါ်မှာလူခွင့်ချိုးဖောက်မှုတွေကိုထောက်ပြပြီးတမရော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါအဝင်စစ်တပ်တာဝန်ရှိသူတချို့ကိုလူမျိုးရုံးတပ်ဖြတ်မှုလူသားမျိုးနယ်ပေါ်မှာဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုစစ်ရာဇဝတ်မှုတွေနဲ့ဆုံဆန်းစစ်ဆေးဖို့အတွက်ကုလသမဂ္ဂအချက်အလက်ရှာဖွေအဖွဲ့ကတိုက်တွန်းထားတာဖြစ်ပါတယ်
။တော်ကင်မျိုးသက်တင်ပြခဲ့တာပါ။အခုတခါနားဆင်ရမှာကရခိုင်အချုပ်အခြာအာဏာကျဆင်းခြင်းအောက်မေ့ဘွယ်အထိမ်းအမှတ်နေမှာဟောပြောခဲ့ကြတာတွေဟာဥပဒေနဲ့မညီညွတ်ဘူးဆိုပြီးပုံမှန်၃ခုနဲ့တရားစွဲဆိုခံရတဲ့ဒေါက်တာအေးမောင်နဲ့စိုင်းဆရာဝေဟန်အောင်တို့ကိုစွဲချက်တင်ဖို့စစ်တွေ KI တရားရုံးကမနေ့ကဆုံးဖြတ်လိုက်ပါတယ်။ဒီအကြောင်းကိုဇော်ထက်ကပြောပြမှာပါ။
အခုနှစ်ဇန်နဝါရီ16ရက်ကလုပ်ခဲ့တဲ့ရခိုင်အချုပ်အခြာအာဏာကျဆင်းခြင်း223နှစ်ပြည့်အောက်မေ့ဘွယ်ရဲ့အခမ်းအနားမှာနိုင်ငံတော်အကြီးအကဲပြည်စီရဲ့စကားတွေကိုထည့်သွင်းပြောဆိုခဲ့တဲ့ဆိုရဆွဆွဲချက်နဲ့အမှုဖွင့်ခံထားရတဲ့အမ်းမျိုးနယ်ပြည်သူ့စွတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်နဲ့စိုင်းဆရာဝင်းဟင်အောင်တို့ကိုစွဲချက်တင်ဖို့စစ်တွေခရိုင်တရားရုံးကဒီနေ့စက်တင်ဘာ10ရက်မှာဆုံးဖြတ်လိုက်ပါတယ်။သူတို့နှစ်ယောက်ကိုပြည်내ရဲတပ်ဖွဲ့ကဖမ်းဆီးခဲ့ပြီးနိုင်ငံတော်တပ်စာဖောက်ပြမှုပုံမှန်မှုရာဇဝတ်ကြီးပုံမှန် 122 ခါဝေးကားငယ်နိုင်ငံတော်အကြီးအကဲပြည်စီမှုရာဇဝတ်ကြီးပုံမှန် 905 ခါဝေးကားငယ်မတရားအသိအဥပဒေပုံမှန်71နှစ်တုန်းနဲ့တရားစွဲဆိုခဲ့တာဖြစ်ပါတယ်။ဒီနေ့မှာတော့စစ်တွေခရိုင်တရားရုံးကမတရားအသိအဥပဒေကိုဖိရှော့ပေးခဲ့ပြီးဥပဒေနှစ်ခုနဲ့ပဲစွဲချက်တင်ဖို့ဆုံးဖြတ်လိုက်ပါတယ်။ကျန်တဲ့ပုံမှန်နှစ်ခုလုံးကလည်းရာဇဝတ်ကြီးပုံမှန်တွေပဲဖြစ်တဲ့အတွက်ဒီလိုကြပြိုင်တည်းအမှုဖွင့်တရားစွဲဆိုတာဟာဥပဒေနဲ့ညီညွတ်မှုမရှိဘူးလို့သူတို့အမှုကိုကန့်ကွက်နေတဲ့စစ်တွေမျိုးကတရားလွှတ်တော်ရှိနေဥကြုံညွန်မောင်ကအခုလိုပြောပါတယ
်။သူပြောတဲ့အရင်ကတခုမှအမှန်မဟုတ်ဘူးအကုန်လုံးအမှန်တည်းကြီးပဲ။တခုမှအပေါ်လုံးပါဘူး။ဒါအစွာစဉ်းစားမှန်းပြီးစဉ်းစားသိပြီ။နာတန်သားတွေကတော့ဒီတန်းတူအခွင့်ပေးသင့်ကြီးအဲ့ဒါတွေပဲသူတို့ပြောတာအင်္ဂလိုကိုပုံကန်ချမ်းသာမယ်တခိုင်ကိုတိချတင်နေဖြစ်လုံးမယ်ပါ냐အဲ့ဒါမဟုတ်ဘူးနိုင်ငံသမားပြောတာနိုင်ငံစကားပြောတာအဲလက်ရှိအခြေအနေကိုပြောကြတာအစိုးရလူအစိုးရလုံးသိလုံးထိုက်တာတွေကိုလုံးပေးလို့ရအောင်သူဟောပြောတာပဲအဲ့ဒီဒီကတော့အဲ့လမ်းကြောင်းနဲ့ပဲသူခုခံရှင်းပါတော့သူကဒီပုံမှန်နှစ်ခုနဲ့ဆွေးကြေးတင်တာကလည်းကျွန်တော်တို့မှားတယ်ခင်ဗျာကျိုးလေးမဆွေးဆိုရဘူးပြည်တယ်နဲ့ဒီပေးရဘူးလို့တာမြင်ထားတယ်။နမူးနဲ့ကျွန်တော်တို့ဆွေးကြဲတင်နေတဲ့အမိန့်ချတဲ့အခါမှာတော့ကျွန်တော်ဒီနမူးလေးနဲ့ကျွန်တော်တို့အမိန့်ချလို့မရဘူးဥပဒေရ
။လက်ရှိဆွေးကြဲတင်တဲ့ကိစ္စနဲ့ပတ်သက်ပြီးအစိုးရအနေနဲ့ဖြည့်ရှင်းချက်ပေးဖို့လိုရလို့ဒီနေ့တရားရုံးကိုရောက်လာခဲ့တဲ့ဒေါက်တာအေးမောင်ကမီဒီယာကိုပြောသွားပါတယ်။
အဲ့တော့ပုံမှန်နဲ့ပြောရင်ညာဟိုနိုင်ငံရေးအရာနော်ခုနလိုကျွန်တော်တို့အဲ့လိုမျိုးပဲသုံးသပ်တယ်။အဲ့တော့ခုနပြောသလိုပုံဆွေးကြဲတင်တဲ့ဆွေးကြဲကိုကျွန်တော်ပြန်ရှင်းရမှာပေါ့လေ။အဲ့တော့ကျွန်တော်တခုစိုးရင်လာကနိုင်ငံတော်သမ္မတကိုတင်တဲ့အမှုတွေမို့လို့ဥတိတ်၆တဲ့အမှုတွေမို့လို့ဥတိတ်၆ထားတဲ့အမှုတွေမို့လို့ဆွေးချက်တင်ရသလားအဲ့တော့ဆိုရင်လွတ်လပ်တဲ့တရားစီရင်ရေးပေါ်မှာတန်လျာလူထုကဝင်တော့မယ်အဲ့တော့ဗက်လိုက်မှုကင်းစစ်ခြင်းနဲ့လွတ်လပ်တဲ့တရားစီရင်ရေးဖြစ်စေခြင်းဗက်လိုက်မှုဆိုတာအစိုးရကဆွေးတာမို့လို့နိုင်ငံတော်သမ္မတကြီးကိုတင်ရတဲ့အမှုမို့လို့ဟုတ်လားအတင်းဆွေးချက်တင်တာမျိုးမဟုတ်ဘူးလို့ကျွန်တော်ဥပမာဆိုတာတော့ကျွန်တော်မလုပ်ခဲ့တဲ့လုပ်ငန်းကိုနိုင်လွတ်လုံးရှစ်ဆလုံးနဲ့တရားစီရင်အဲ့တော့ဒီမှာကျွန်တော်နံပါတ်2ရောမယ်ဆိုရင်ပြင်ပါလားကျွန်တော်တို့ပထိုးနိုင်ဘူးလား အဲ့ဒါလေးတွေကကျွန်တော်တို့နော်လူမှုအနေနဲ့ကျွန်တော်တို့နိုင်ငံသားတို့အနေနဲ့ပြန်လည်လုပ်ရမယ့်မိကွန်းတွေဖြစ်တယ်ဆိုလို့ဟုတ်ပြီနော်နောက်မှဆိုမယ်ကြာကျန်တဲ့မှာ
နိုင်ငံတော်ပုံမှန်မှုသစ္စာဖောက်ပြမှုပုံမှန်122အတွက်ပြစ်မှုကတည်ကြံဒါမှမဟုတ်ရင်တသက်သကြုံးအထိချမှတ်နိုင်ပြီးနိုင်ငံတော်အကြီးအကျယ်ပြည့်စုံမှုအတွက်ပုံမှန် 905 ခါဝေးကြတော့အမြင့်ဆုံးထောင်ဒဏ်2နှစ်ဖြစ်ပါတယ်
။ဖီဝေသင်းတော်ကိုဇော်တည့်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။သုံးတော်ရှိပါခင်ဗျာ။အမေရိကန်ပြည်ထောင်စုနယူးယောက်နဲ့ဗာဂျီးနီးယားမှာဖြစ်ခဲ့တဲ့ 9/11 အကြမ်းဖက်တိုက်ခိုက်မှုဟာအခုဆိုရင် 18 နှစ်ပြည့်လာပြီဖြစ်ပါတယ်။နယူးယောက်မြို့က 9/11 အကြမ်းဖက်တိုက်ခိုက်မှုကြီးကိုကိုယ်တိုင်ကြုံခဲ့ရသူမြန်မာတဦးကတော့အဲ့ဒီဖြစ်ရကြောင်းဒီကနေ့ချင်းတီစိတ်ထဲတုန်လှုပ်နေရစေပဲလို့ပြောပါတယ်။ကဘာဘောကဘယ်နေရာမှာမဆိုအကျန်းဖက်ဖြည့်ရှင်းမှုတွေကရလက်ကောင်းတွေထွက်ပေါ်စေမှာမဟုတ်ဘူးလို့လည်းဆိုပါတယ်။ဒီအကြောင်းကိုဆက်လက်တင်ပြကျင်တာပါ။လွန်ခဲ့တဲ့18နှစ်တာကာလ2001ခုနှစ်စက်တင်ဘာလ17ရက်နေ့တုန်းကအယ်ကိုင်ဒါအကျန်းဖက်သမားတွေဟာလေယာဉ်တွေကိုပြန်ပြီးဆွဲပြီးလေယာဉ်နှစင်းကနယူးယောက်မြို့ကအထက်ပေါင်း130ရှိတဲ့ World Trade Center မိုးမျော်တိုက်ကြီးကိုဝင်တိုက်ဖြိုချခဲ့ပါတယ်။တတိယဒဇင်းက Washington DC မြို့နားကဗာဂျီးနီးယားပြည်နယ်အာလင်တန်မှာရှိတဲ့ပန်ဒဂွန်စစ်ဌာနချုပ်ကိုအသေးခံထိုးစင်းခဲ့တာပါစရုပ်ထလျင်ကတော့ဝါရှင်တန်ဒီစီမြို့ကိုဦးတည်လာနေတော့ပန်ဆယ်ဗေးနီးယားပြည်နယ်ရှန့်စ်ဘေးခရိုင်မှာပြတ်ကျသွားခဲ့ပါတယ်လူပေါင်း3000လီပါတည်ဆုံပြီးလူ6000လောက်ထိခိုက်ဒဏ်ရာရခဲ့တဲ့9/11မှာနယူးယောက်မြို့က World Trade Center ညီနောင်မိုးမျှော်တိုက်ကြီးကိုလေယာဉ်နှစင်းဝင်တိုက်ခဲ့တဲ့ဖြစ်ရပ်ကတော့အဆိုးရွားဆုံးဖြစ်ပါတယ်9/11 အကြမ်းဖက်တိုက်ခိုက်မှုကြီးကိုကိုယ်တိုင်ကြုံခဲ့ရသူကိုရွှေထွန်းကတော့အဲ့ဒီဖြစ်ရပ်ပြန်တွေ့တိုင်းဒီကနေ့အချိန်ထိတုံ့လှုပ်နေရသေးပဲလို့ဆိုပါတယ်
။အဲ့ဒီနေ့မနေ့7နိုင်လောက်ကျွန်တော်ရောက်သွားတဲ့အခါမှာတော့တော့တာဝါကအဲ့မှာပြီးတောင်နေပြီ။အဲ့မှာကျွန်တော်တို့ကဆိုင်ကနေထွက်ကြည့်တယ်။ထွက်ကြည့်လို့မနိုင်ဘဲတော့ပဲဆိုင်ကလုံးသွားနေပြောရဲကျွန်တော်တို့တော့တာဝါတိုက်မှတ်ကြည့်ရကျွန်တော်တို့ခေါင်းမတည့်တဲ့ဆက်လာ။အလေးရစည်းလာကြပြီလို့ကျွန်တော်တင်တော့အဲ့တော့တော်ပါဘူးကြီးလာနေတယ်ထင်တာပေါ့ဗျာအဲ့ကြည့်တယ်ခေါင်းဝတ်တဲ့တယ်ဗျာအဲ့မှာ not our you don't ဆိုတဲ့ရောဟာအဲဒီမှာပဲကျွန်တော်တို့ဘာလုပ်ရမှာမသိဘူးဟိုပောက်ကွဲလွင့်စင်ပြီးတော့ကျွန်တော်တို့ဒီတဲ့တော်အပိုင်းစားလိုက်ကြတယ်ထိမှာဆိုတော့ကျွန်တော်တို့အဆောက်အဦးလည်းဝင်ပြေးဝင်ပြေးပြီးပုံနေကျွန်တော်တို့ဆောက်မှာပဲမှန်စားတွေကွဲပါလိမ့်ပြေးဝုန်းဝုန်းတဲ့ဆောက်ကြီးရတုံးလုံးသိစိတ်မချအောင်ဆိုတော့ကထွက်ပြေးတယ်အဲ့တော့မိကုန်းလုံးတွေကကျွန်တော်တို့အဆောက်အဦတွေလိမ့်ဝင်နေကျွန်တော်နေလို့မရဘူးလေတက်ကျူလည်းပြတ်လာတယ်တကယ်ပါပဲစစ်ဖြစ်နေသလိုအဲ့လည်းထွက်ပြေးထွက်ပြေးတဲ့အခါတော့ဒီကစက်ကလေးလိုင်းကြောကြောတော့အပွင့်ရှင်တွေရောက်တော့ဟိုဘယ်လိုပြောမှတော့မသိဘူးပေါ့ဗျာဖြည့်ပြက်လက်ပြက်တွေလင်းဘောကအစိပိုင်းနေတာအဲ့ဒီမှာအကုန်လုံးဘယ်လိုမှမြင်ရလည်းမကောင်းဘူးပေါ့ဗျာအဲ့တချို့ချက်သွားတဲ့မိန်းမတွေဆိုထိုင်ကုန်နေပဲသွားတော့သွားကျွန်တော်ကတော့ကြီးတာပေါ့ဗျာကြီးတော့လူတွေလည်းအများကြီးဆိုဟိုတို့ဒီတို့နဲ့အဲ့ဒါနဲ့ကိုယ့်ဟာကိုယ်ပဲအဲ့တော့လွတ်မြောက်လွတ်မြောက်ကြောင်ကြာစီရောမြူးကြာစီပဲပြေးပါပဲဆိုဒီဘက်ကိုကူးပဲတင်ပေါ်ပေါ့အဲ့ဘက်ကိုဆက်ပြေးတော့တယ်။တိုက်ထွက်ပြေးလို့အဲ့ပါတယ်မရောက်သေးဘူးကျွန်တော်တို့ဒီနော့တော်ဝါရောက်ဝိုးဆိုပြူကြာပြူကြာတော့တယောက်နဲ့တယောက်ကဒီနှစ်ပေသုံးပေလောက်တော့သိပ်မမြင်ရတော့ဘူးအဲ့လောက်ဆိုးသွားတယ်။အဲ့ဒီဖြစ်ဖြစ်ကတော့အခုပြောရတော့မှစိတ်ထဲမကောင်းလို့ကိုကျွန်တော်တရားဝန်နဲ့တွေ့တော့ပြောတာလို့အဲ့လိုမျိုးတစ်ခုဖြစ်ရင်ငါပါခံစားရတယ်လို့နှလုံးပုံများလာတာ
ကိုရှိထွန်းဟာအဲ့ဒီအချိန်တုန်းက World Trade Center အဆောက်အုံနဲ့မလှမ်းမကမ်းမှာရှိတဲ့တိုင်မြင့်ကြီးမှာစူရှိဆိုင်ဖွင့်ထားသူဖြစ်ပါတယ်ဒီလိုဘာသာရေးအစွန်းရောက်တဲ့အကြမ်းဖက်ဖြည့်ရှင်းမှုတွေကရလကောင်းတွေကိုရရှိစေမှာမဟုတ်ဘူးလို့သူကဆိုပါတယ
်ဘာသာရေးအစွန်းရောက်သူကကျွန်တော်တော့မကြိုက်ပါဘူးဘယ်ဘာသာဖြစ်ဖြစ်ဗုဒ္ဓဘာသာနဲ့အစွန်းရောက်ရင်မကောင်းဘူးခရစ်ယာန်နဲ့အစွန်းရောက်ရင်မကောင်းဘူးမွတ်စလင်နဲ့အစွန်းရောက်ရင်မကောင်းဘူးအဲ့လိုပဲပြောကြည့်ပါတယ်ဒီလိုအစွန်းရောက်တဲ့ကြောင့်လူတွေကအမျိုးမျိုးဒုက္ခလူသားတွေဒုက္ခရောက်တာလေကျွန်တော်အတွေ့အကြုံကတော့ဒီလိုကြောက်ဖက်ကြည့်တော့အဲ့လိုကိစ္စတွေကတော့ဘယ်တော့မှတော့ငြိမ်းချမယ်လို့တော့မထင်ပါဘူးအကောင်းဆုံးနည်းကတော့ဟိုစစ်စာဟိုညီနိုင်ချီချင်းနဲ့အစီရလာပဲအဲ့ဒါမျိုးပဲကျွန်တော်တော့ဟိုလူလားပါတယ
် 9/11 ကြောက်ဖက်တိုက်ခိုက်မှုဖြစ်ခဲ့တဲ့ World Trade Center ဟာနယူးယောက်မြို့လူစီကားလွန်းနဲ့မန်ဟန်တန်အရက်မှာရှိတာပါအကြမ်းဖက်တိုက်ခိုက်မှုကြောင့်ပြိုပြက်သွားခဲ့တဲ့မိုးမျောတိုင်ကြီးနားတဝိုက်မှာအခုတော့အဆောက်အုံတစ်တင်နဲ့ပြန်လည်စီကားနေပြီးအဲ့ဒီမှာရှိခဲ့တဲ့ World Trade Center မြေအောက်ဘူတာကိုလည်းဒီစက်တင်ဘာလဆန်းမှာပြန်ဖွင့်နိုင်ခဲ့ပါတယ်။ 9/11 တုန်းကစတုထမြောက်ပြန်ပြီးဆွဲလျင်ပြတ်ချခဲ့တဲ့ပန်ဆယ်ဗီးနီးယားပြည်နယ်ရှန့်ဘေးခရိုင်မှာကျင်းပမဲ့ 9/11 18နှစ်ပြည့်အထိမ်းအမှတ်ခံရဦးတော့သမ္မတဒေါ်နယ်ထရမ့်ကိုယ်တိုင်တက်ရောက်မယ်လို့ကြေညာထားပါတယ်။သမ္မတအင်ဂျူရောကတော့စက်တင်ဘာ9ရက်ကနေ9ရက်နေ့ထိကို 9/11 မှာတည်ဆုံခဲ့သူတွေအတွက်ဆုတောင်းပေးဖို့နဲ့အောင်မေဝယ်နေ့အဖြစ်ကြေညာခဲ့ပြီးဒီဖြစ်ရပ်ကတိုင်းပြည်ရဲ့ကံကြမ္မာကိုစမ်းသပ်ခဲ့တာဖြစ်ကြောင်းနဲ့ မေရိကန်နိုင်ငံသားတွေရဲ့အင်အားနဲ့ခံနိုင်ရည်ဟာဘယ်တော့မှပြပြဖို့ဖြစ်သွားမှာမဟုတ်ဘူးလို့သမရအင်ဗျူတော်ကကြေညာချက်မှာရေးထားပါလိမ့်ခင်ဗျာ။ဒီအမေရိကန်အတန်ကအင်္ဂါနေ့မနက်ခင်းအစီအစဉ်လေးကိုဆက်ပြီးတင်ဆက်နေပါလိမ့်ခင်ဗျာ။အခုတော့နိုင်ငံတကာသတင်းလှော်တဲ့ဘုတ်ကိုတင်ဆက်ကြပါလိမ့်။အမေရိကန်တပ်ဖွဲ့တွေနဲ့အမေရိကန်ထောက်လှမ်းရေးတွေအာဖဂန်နစ္စတန်နိုင်ငံမှာစစ်မှန်ဆန်ရာပြစ်မှုကျူးလွန်မှုတွေရှိခဲ့တဲ့ဆိုတဲ့ဆွဆွဲချက်ကို ICC နိုင်ငံကပြစ်မှုခုံရုံးမှာတင်ပြီးစုံစမ်းစစ်ဆေးဖို့ ICC ရှေ့နေရဲ့တောင်းဆိုချက်ကိုအမေရိကန်ပြည်ထောင်စုကပယ်ချလိုက်ပါတယ်။ ICC အဖွဲ့နဲ့ဘယ်လိုနည်းနဲ့မှလက်တွဲဆောင်ရွက်သွားမှာမဟုတ်ဘူးလို့လည်းအမေရိကန်ကတုံ့ပြန်ပါတယ်။ဒီအကြောင်းကိုကိုကျော်လွင်ကဆက်ပြောပြပါလိမ့်မယ်ခင်ဗျာ
။အာဖဂန်နစ္စတန်နိုင်ငံကလျှို့ဝှက်ထိန်းသိမ်းရေးစခန်းတွေမှာ2003ခုနှစ်နဲ့2004ခုနှစ်အကြားအမေရိကန်တပ်ဖွဲ့တွေနဲ့အမေရိကန်ထောက်လှမ်းရေးတွေရဲ့စစ်မဲ့ဆိုင်ရာပြစ်မှုကျူးလွန်မှုတွေနဲ့လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ပြစ်မှုတွေရှိတယ်ဆိုတော့ဆွဆွဲချက်တွေနဲ့ပတ်သက်ပြီး ICC ကနေပြီးတော့စုံစမ်းစစ်ဆေးဖို့ ICC ရဲ့တရားလိုရှိနေဖတ်တူဘန်ဆူတာကတောင်းဆိုထားတာပါဒါပေမဲ့လည်းအမေရိကန်ပြည်ထောင်စုအမျိုးသားလူမျိုးရေးအကြံပေးဂျွန်ဘော်တန်ကတော့ကြူးကြော်ရန်စားတဲ့ပြစ်မှုတွေနဲ့ပတ်သက်ပြီး ICC ရဲ့အဓိပ္ပာယ်ဖွင့်ဆိုချက်တွေဟာပြည့်ပြည့်စုံစုံမရှိတဲ့အပြင်အဓိပ္ပာယ်တွေအမျိုးမျိုးကောက်ယူလို့ရနိုင်တယ်လို့ဆိုပါတယ်အမေရိကန်ကို ICC ကစုံစမ်းစစ်ဆေးမှုတွေလုပ်မယ်ဆိုရင်အမေရိကန်ရဲ့လက်တုံ့ပြန်မှုနဲ့လည်းရင်ဆိုင်ရမယ်လို့လည်းလူမျိုးရေးချန်ပေဂျွန်ဘော်တန်ကသတိပေးလိုက်ပါတယ
် I want to deliver a clear and unambiguous message on behalf of the President of the United States
အမေရိကန်သမ္မတရဲ့ကိုယ်စားကျွန်တော်ရှင်းရှင်းလင်းလင်းနဲ့ပြတ်ပြတ်သားသားပြောလိုပါတယ်အမေရိကန်ပြည်သူတွေကိုအကာအကွယ်ပေးဖို့နဲ့ဒီတရားမဝင်တဲ့ခုံရုံးကနေပြီးအမေရိကန်ရဲ့မဟာမိတ်တွေကိုမတရားသဖြင့်တရားစီရင်မဲ့အရေးကနေအကာအကွယ်ပေးဖို့လိုအပ်တာမှန်သမျှကိုအမေရိကန်ပြည်ထောင်စုကအကုန်လုပ်သွားမှာပါကျွန်တော်တို့ဟာ ICC နဲ့ပူးပေါင်းလှုပ်ဆောင်မှုတွေလုပ်မှာမဟုတ်ပါဘူး ICC ကိုလည်းကျွန်တော်တို့ဘာမှထောက်ပံ့ကူညီမှာမဟုတ်ပါဘူး ICC နဲ့ကျွန်တော်တို့ပတ်သက်မှာမဟုတ်ပါဘူး
ICC နိုင်ငံတကာပြစ်မှုခုံရုံးဟာ2002ခုနှစ်ကစတင်ဖွဲ့စည်းခဲ့တာဖြစ်ပြီးလူမျိုးတုံးသတ်ဖြတ်မှုလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ပြစ်မှုနဲ့စစ်မဲ့ဆိုင်ရာပြစ်မှုကျူးလွန်မှုတွေကိုလွတ်လပ်တဲ့အဖွဲ့အစည်းတစ်ခုအနေနဲ့စုံစမ်းစစ်ဆေးပြီးတော့ဖော်ထုတ်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ဖွဲ့စည်းခဲ့တာပါ ICC ဖွဲ့ပြည်မြောက်ရေးသဘောတူလက်မှတ်ရေးထိုးတဲ့နိုင်ငံတွေထဲမှာအမေရိကန်ပြည်ထောင်စုမပါဝင်ပါဘူးအာဖဂန်နစ္စတန်နိုင်ငံကအမေရိကန်ရဲ့စီးရဲလှုပ်ဆောင်မှုတွေကို ICC ကသာစုံစမ်းစစ်ဆေးတာတွေလုပ်မယ်ဆိုရင် ICC ဖွဲ့ကတရားသူကြီးတွေနဲ့ရှေ့နေတွေကိုအမေရိကန်ပြည်ထောင်စုထဲကိုအဝင်မခံမဲ့ဗီဇာတွေကိုပိတ်ပင်မဲ့အမေရိကန်မှာရှိသမျှသူတို့ရဲ့ဘဏ္ဍာငွေကြေးတွေကိုလည်းချိတ်ပိတ်လိုက်မယ်အပြင်သူတို့ကိုအမေရိကန်တရားရုံးတွေကနေပြီးတော့တရားစီရင်ဖို့ကိုလည်းလှုံ့ဆော်သွားမယ်လို့အမေရိကန်ပြည်ထောင်စုရဲ့အမျိုးသားလူမျိုးရေးချန်ပေဂျွန်ဘော်တန်ကပြောပါတယ် ICC တရားရုံးဟာအမေရိကန်နိုင်ငံရဲ့အချုပ်အခြာအာဏာကိုချိမ့်ချောက်နေတဲ့အဖွဲ့အစည်းတစ်ခုဖြစ်ပြီးတော့ဒီအဖွဲ့ဟာတာဝန်ယူမှုနဲ့တာဝန်ခံမှုတွေလည်းပိတ်ပြီးတော့ရှိတဲ့အဖွဲ့အစည်းတစ်ခုမဟုတ်ဘူးလို့လည်းဂျွန်ဘော်တန်ကပြောပါတယ်အမေရိကန်တပ်ဖွဲ့တွေရဲ့အာဖဂန်နစ္စတန်နိုင်ငံကလုပ်ရတဲ့ကိုစုံစမ်းစစ်ဆေးဖို့တောင်းဆိုထားတဲ့ICC ရဲ့တရားလိုရှိနေဖတ်တူဘန်ဆူတာဟာဂမ်ဘီယာနိုင်ငံသူဖြစ်ပါတယ်။သူကအာဖဂန်နစ္စတန်နိုင်ငံကအမေရိကန်တပ်ဖွဲ့တွေရဲ့လုပ်ရက်တွေတမကတာလီဘန်နဲ့ဆက်ဆက်နေတဲ့ဟာကနီကွန်ရဲ့အပြင်အာဖဂန်လုံခြုံရေးတပ်ဖွဲ့တွေကိုပါစုံစမ်းစစ်ဆေးဖို့တောင်းဆိုထားတာပါ။အမေရိကန်က ICC နဲ့ပတ်သက်မှာမဟုတ်ဘူးဆိုတဲ့တုံ့ပြန်ချက်ကို Amnesty International လို့ခေါ်တဲ့နိုင်ငံတကာလူငယ်ချမ်းသာကွင်အဖွဲ့ရဲ့အရာရှိတူဖြစ်တဲ့အဒိုတီအကော်ဝီကတော့ချက်ချင်းပဲအပြစ်တင်ရှုတ်ချပါတယ်။ICC အဖွဲ့ရဲ့တရားဝင်တည်ရှိမှုကိုအမေရိကန်ကကန့်ကွက်တယ်ဆိုတာနိုင်ငံတကာဥပဒေအောက်မှာပြစ်မှုကျူးလွန်ခံခဲ့ကြရတဲ့တန်းနဲ့ချီတဲ့လူတွေကိုတိုက်ခတ်လိုက်တာပဲလို့သူကဆိုပါလေ
။အမေရိကန်အစိုးရနဲ့ ICC ကြားတင်းမာမှုအခြေအနေကိုခုကြောင်းလင်းပြောပြခဲ့တာပါ။မကြာခင်တင်ဆက်မဲ့ VOA ရဲ့အစီအစဉ်တွေမှာတော့စီးပွားရေးကဏ္ဍ၊သုဒ္ဓဆောင်လင်းအမေရိကန်တခွင်အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။VOA American တန်ရဲ့အင်္ဂါနေ့မနက်ဖက်အစီအစဉ်တွေကိုမနက်9နာရီအထိလိုင်းဒိုမီတာ24 40 51နဲ့လိုင်းလက်190တို့ကမှတိုးချဲ့ထုတ်လွှင့်သွားမှာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ငံရေးအတွင်းအင်္ဂလိပ်သင်ခန်းစာသုဒ္ဓဆုံးလင်အမေရိကန်တခွင်နဲ့အတူစီးဝါးရေးကဏ္ဍတင်ဆက်တဲ့ခါမှာတော့
သမုဒ္ဒရာနဲ့အရင်းအမြစ်လေးကနေပြီးတော့ရှင်းချပြီးတော့ဟိုဘာဒီ organic site ပြင်လာတယ်ဗျာလေအကုန်ပြင်တာ
မြမလေယာကဏ္ဍနဲ့ပတ်သက်ပြီးဆွေးနွေးထားတဲ့စီးဝါးရေးကဏ္ဍကိုနောက်ပိုင်းနားဆင်ရပါမယ်။အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာသတင်းဆောင်ပါအရိဒါခေါင်းကြီးတွေကိုမူရင်းအာပေါ်မပြတ်ဒေါ်လှလှတန်းကစူးစီးတင်ပြထားပါတယ်
။ပထမဦးဆုံးအနေနဲ့ Issue Times သတင်းစာမှာမြန်မာစစ်ကောင်စီဟာနိုင်ငံရေးသနတ်ပြည်ကွင်းထဲရောက်နေပြီဆိုတဲ့ခေါင်းကြီးနဲ့ဗတ်ဒလင်နယ်ရဲ့ဆောင်းပါးကနေကောက်နှုတ်တင်ပြလိုပါတယ်။ဩဂုတ်လ29ရက်နေ့ဟာမြန်မာစစ်ကောင်စီဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ရဲ့ဘဝရည်မှန်းချက်အပေါ်မှာရောတက်ရှိထမ်းဆောင်နေတဲ့ရာထူးမှာပါအဆိုးဆုံးနေလို့ဆိုရမှာပါကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်အပါအဝင်စစ်ကောင်စီ6ဦးတို့ကိုရခိုင်ပြည်နယ်မှာမွတ်စလင်ရိုဟင်ဂျာ8သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးစေခဲ့တဲ့ရက်စက်တဲ့ပြစ်မှုတွေနဲ့ ICC နိုင်ငံတကာတရားရုံးကစုံစမ်းစစ်ဆေးဖို့တောင်းဆိုလိုက်တယ်လို့အဲ့ဒီနေ့မှာပဲအမေရိကန်ဆိုရှယ်မီဒီယာကြီးဖြစ်တဲ့ Facebook ကလည်းဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ပါဝင်စစ်ဘက်နဲ့ဆက်ဆက်နေတဲ့ Facebook account 18ခု Instagram နဲ့ Facebook စာမျက်နှာ52ခုတို့ကိုပိတ်ပစ်ခဲ့တာဖြစ်ပါတယ်။ဒါအပြင် September 6ရက်နေ့ကလည်း ICC နိုင်ငံကတရားရုံးရဲ့အမှုစစ်မှုကြိုတင်ကြားနာတဲ့တရားရုံးအဖွဲ့ကြီးကလည်းမြန်မာနိုင်ငံကရူဟင်ဂျာတွေဘင်္ဂလားဒေ့ရှ်ကိုထွက်ပြေးခဲ့ကြတဲ့ဖြစ်ရကိုတရားရုံးအနေနဲ့စစ်ဆေးကြားနာခွင့်ရှိတယ်လို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်။တကယ်တော့ Facebook မှာအပိတ်ခံရမှုဟာလူဦးရေ53တန်းနဲ့18တန်းက Facebook သုံးရတဲ့မြန်မာနိုင်ငံမှာဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်တို့ Social Media ဆက်သွယ်မှုမှာအထည်နာစီခဲ့တာဖြစ်ပါတယ်။ခုလိုကုလသမဂ္ဂစင်ခါစာနဲ့ Facebook တို့ရဲ့တနေ့တည်းနှစ်ချက်အလဲထိုးခံရတာကြောင့်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်အနေနဲ့စစ်တပ်ကအနာယူပြီး2020ရွေးကောက်ပွဲမှာသမရဖြစ်နိုင်ရေးရည်မှန်းတဲ့နိုင်ငံရေးမျှော်မှန်းချက်ကိုထိခိုက်စေတာဖြစ်ပါတယ်။ ICC ခုံရုံးနေနဲ့လက်ရှိမှာပြည်တံကိုတရားဝင်ချမှတ်နိုင်ခြင်းမရှိသေးပေမဲ့လို့လေမြန်မာစစ်ကောင်ဆောင်ရဲ့အမိကတော့ ICC ကြောင့်မဲဆက်ထင်ခဲ့တာတော့မှန်ဖြစ်ပါတယ်။မြန်မာနိုင်ငံဟာ1998 Rome Statute စာချုပ်ကိုလက်မှတ်ရေးထိုးထားတဲ့နိုင်ငံမဟုတ်တော့သူနဲ့အတူတခြားတပ်မှုတွေကိုတရားရုံးမှာစစ်ဆေးခံဖို့တွေ့ပြောင်းပြတ်ဖို့မလိုပေမဲ့လေတကယ်လို့တရားရုံးမြက်ွယ်မှာစီရင်ချက်ချခံရရင်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်အနေနဲ့နိုင်ငံတကာခီးစဉ်တွေထွက်ရမှာခြေကျုပ်မိသွားနိုင်ပါတယ်။မလာ2011ကစလို့တပ်ချုပ်ရာထူးနဲ့သူဟာနိုင်ငံပေါင်း23နိုင်ငံတို့ကိုခီးစဉ်ပေါင်း46ကြိမ်ထွက်ခဲ့တာလည်းဖြစ်ပါတယ်။တခါမြန်မာနိုင်ငံရဲ့မဟာဗျူဟာကျတဲ့မိတ်ဆွေတွေဖြစ်တဲ့တရုတ်ရုရှားအိန္ဒိယအစ္စရေးထိုင်းနဲ့စင်ကာပူတို့က Rome Statute ကိုလက်မှတ်ရေးထိုးထားခြင်းမရှိပေမဲ့လို့လေလက်မှတ်ရေးထိုးထားတဲ့အနောက်နိုင်ငံတွေကိုသူသွားခဲ့ရင်တော့အဖမ်းခံရမယ့်အန္တရာယ်ရှိတာဖြစ်ပါတယ်။တေချာတဲ့အချက်တစ်ခုကတော့ပကြာတိမီကနိုင်ငံတကာဖြစ်ရတွေ့ကြောင်းစစ်ကောင်ဆောင်ပိုင်းအတော်လေးတုံ့လှုပ်ခဲ့ကြတာဖြစ်ပြီး2020ရွေးကောက်ပွဲမတိုင်မီနဲ့ရွေးကောက်ပွဲအပြီးမှာဘယ်လိုဆက်အာဏာကိုထိန်းချုပ်သွားနိုင်မလဲဆိုတာကိုကျိုတင်အကွက်ချကြံစီနေမဲ့အလားလာပဲဖြစ်ပါကြောင်းစောင်းပါရှင်ဘတ်လလီနာကရေးသားထားပါတယ်ဆက်လက်ပြီး travel guide ကမြန်မာနိုင်ငံခီးသွွားလုပ်ငန်းကိုဗိမောက်ကြောင်းကြီးညာလိုက်ပြီးတဲ့နောက်တခြားခီးသွွားအဖွဲ့တွေကရောလိုက်လို့ကြမှာလားဆိုတဲ့ပြည်ထောင်နိုင်ငံထုတ် The Telegraph သတင်းစာကြီးရဲ့ရေးသားချက်ကနေကောက်နှုတ်တင်ပြလိုပါတယ် travel fish ကဘာလျက်ခီးသွွားလုပ်ငန်းမှတည်သူ Stuart McDonald ကပြီးခဲ့တဲ့နှစ်ကရခိုင်ပြည်နယ်မှာရူဟင်ဂျာတွေနှိုက်ကွပ်မှုအပြင်နိုင်ငံတော်တစ္ဆာဖောက်မှုဥပဒေနဲ့ထောင်တန်းခုနှစ်စီရင်ချက်ချခံရတဲ့ရိုက်တာသတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့သတင်းကြားရတော့သူ့ရဲ့ဆုံးဖြတ်ချက်ကိုပို့ပြီးခိုင်မာစေတဲ့အကြောင်းရေးသားထားပါတယ်။ဒါကြောင့်လည်း Travel Fish website ကဆင်ရတဲ့မြန်မာနိုင်ငံမှာဟိုတယ်အခန်းငါးကငွေအလုံးကိုအဲ့ဒီသတင်းတော်နှစ်ဦးရဲ့မိသားစုကိုလူထမ်းမှဖြစ်တဲ့အကြောင်းပြောထားပါတယ်။ လွန်ခဲ့တဲ့၅နှစ်ကဒီမိုကရေစီအပြောင်းလဲတွေကြောင့်အတက်ခဲ့ရမှုဟာခုတော့ပြဖုံးခံရပြီးခုဆို Travel Fisher မြန်မာနိုင်ငံနဲ့ပတ်သက်လို့သူ့ရဲ့ခီးတွားကြော်ညာမှာဆိုင်ငံ့ထားတဲ့ကြောင့်လည်းရေးသားထားပါတယ်။ဒါပေမဲ့လို့ Stubborn Mule Travel ခီးတွားလုပ်ငန်းရဲ့ညွှန်ကြားရေးမှူး Lady Pleasants ကတော့ခီးတွားလုပ်ငန်းသပိတ်မှောက်တာကိုသဘောမတူပါဘူး။အထူးကြံလှုပ်ခြင်းဟာလက်ရှိနိုင်ငံရဲ့အခင်းအကျင်းကိုပိုပြီးတွင်းနဲ့ထဲပို့ဆောင်စေတာဖြစ်တယ်လို့သူကဆိုပါတယ်။ကမ္ဘာလှည့်ခီးတွားတွေကြောင့်မရှိစင်းရဲကျိလက်ခီးတွားဒေသတွေအတွက်ဝင်ငွေကိုပိုရစေတဲ့ပြင်ပြည်တွင်းကဈေးကိုလည်းပိုတိစေတယ်လို့ရေးသားထားပါတယ်ရှင်
။ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအကြောင်းတွေကိုဒေါ်လာလာတန်းပြောပြခဲ့တာပါ။အခုတော့ American Indian သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လာလာတန်းကပဲပို့ချမှာဖြစ်ပါလေ
။ဒီနေ့ပြန်တင်ပြမယ့် Idiom အသုံးကတော့
Pull a fast one.
ဖြစ်ပါလေ။စာလုံးပေါင်းက PULL pull ကဆွဲတာ A တခု FAST fast ကလှင်တာမြန်တာ WONE one ကတခုဆိုတော့လှင်မြန်တဲ့တခုခုကိုလှုပ်ဖို့ကြိုးစားတယ်လို့အဓိပ္ပာယ်ရပါတယ်။ Idiom ဆိုတဲ့သဘောပိုက်အဓိပ္ပာယ်ကတော့ fast one လို့ဆိုရင်ညှပ်ဖို့လိမ်ဖို့နှပ်ဖို့ကြိုးစားတယ်လို့အဓိပ္ပာယ်ရပါတယ်။ဒါကြောင့် to pull a fast one idiom အဓိပ္ပာယ်ကတော့လိမ်ဖို့ညာဖို့ညစ်ဖို့လှည့်စားဖို့ကြိုးစားတာကိုဆိုလိုပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George ကပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
်။ I paid him for 6 bottles of champagne, but he pulled a fast one on me and gave me 6 bottles of cheap wine.
သူ့ကိုရှန်ပိန်းရဲ့6ပလင်းဝယ်ဖို့ကျွန်တော်ပေးဆံပေးလိုက်တယ်။ဒါပေမဲ့သူကကျွန်တော်ကိုညာပြီးအပေါ်စားဝိုင်း6ပလင်းကိုဝယ်ပေးခဲ့တယ်လေလို့အထည်ပေးရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ I paid him for 6 bottles of champagne, but he pulled a fast one on me and gave me 6 bottles of cheap wine.
သူတပားကိုလိမ်ဖို့ညာဖို့လှည့်ပြဖို့ကြိုးစားတယ်ဆိုရင်ဘယ်လိုပြောမလဲ?
Try to pull a fast one.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနှစ်မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါလေ
American idiom သုံးအင်္ဂလိပ်သင်ခန်းစာကို view ရဲ့မနက်ခင်းတိုင်းမှာဒေါ်လလတန်းတင်ပြပေးနေတာဖြစ်ပါတယ်အခုတော့စီးပွားရေးကဏ္ဍဖြစ်ပါတယ်မြန်မာနိုင်ငံမှာလေယာဉ်ဆိုင်ပျိုးရေးကိုအခြေခံတဲ့ခင်မီစက်မှုနိုင်ငံဖြစ်အောင်စီးပွားရေးလုပ်ငန်းရှင်တွေကဝိုင်းဝန်းစဉ်းစားလှုပ်ဆောင်ကြဖို့ဩဂုတ်လ29ရက်နေ့ကစီဝါရေးလုပ်ငန်းရှင်တွေနဲ့နေပြည်တော်မှာတွေ့ဆုံစဉ်အတွင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်တိုက်တွန်းခဲ့ပါတယ်။လက်ရှိမြန်မာနိုင်ငံအနေအထားအရလေယာဉ်ဆိုင်ပျိုးရေးကဏ္ဍမှာစစ်မှုရန်တရားတွေနဲ့ဖွံ့ဖြိုးတိုးတက်အောင်လှုပ်ဆောင်ဖို့ဘာတွေလိုအပ်နေတယ်လဲဆိုတာကိုဒီသတင်းပတ်ရဲ့စီဝါရေးကဏ္ဍမှာကိုဇော်ဝင်းနိုင်တင်ပြထားပါတယ်။
မနက်ကဟာအခုချိန်ထိလေယာဉ်စိုက်ကြိုးရေးကိုအခြေခံတဲ့နိုင်ငံဖြစ်တဲ့အပြင်ပြည်သူလူထု80ရာခိုင်နှုန်းလောက်ဟာလည်းကျေးလက်တောရွာမှာနေထိုင်နေကြကြောင်းဒါကြောင့်လေယာဉ်စိုက်ကြိုးရေးကိုအခြေခံတဲ့စစ်မှုနိုင်ငံဖြစ်လာအောင်စီးပွားရေးလုပ်ငန်းရှင်တွေဘက်ကဝိုင်းဝန်းစဉ်းစားပြီးဒီကဏ္ဍမှာပုံမရင်းနှီးမြှုပ်နှံပေးကြဖို့ပုဂ္ဂလိကစီးပွားရေးလုပ်ငန်းရှင်တွေနဲ့နေပြည်တော်မှာပြုလုပ်တဲ့တွေ့ဆုံပွဲအတွင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကတိုက်တွန်းပြောကြားခဲ့တာ
ပါစီးပွားရေးနိုင်ငံကိုဟိုလေယာဉ်စိုက်ကြိုးရေးကိုအခြေခံတဲ့ခင်မီစက်မှုနိုင်ငံဖြစ်အောင်လို့လို့မရဘူးလားဥပမာဖြစ်ဆိုကနေဒါတို့နယူးဇီလန်တို့ဒီလိုဟာမျိုးအဲ့လိုမဥမတည်ပြည့်ဘူးလားဆိုတော့ကျွန်မလေးလေးနဲ့နဲ့အားလုံးဝိုင်းပြီးတော့စဉ်းစားကြည့်ရှင်ပါအဲ့တော့ဒီလိုလုပ်မယ်ဆိုလို့ရှိရင်စီးပွားရေးလုပ်ငန်းရှင်တွေကအစတည်းကစီမံကိန်းချပြီးလိုရပါလိမ့်မယ်ဒီလေယာလေယာစိုက်ပျိုးရေးတိုးတက်မှုနဲ့စက်မှုကဏ္ဍဆိုတိုးတက်မှုဘယ်လိုချိတ်ဆက်ပြီးတော့လုပ်မလဲအဲ့ဒီကနေပြီးတော့စီးပွားရေးအောင်မြင်အောင်ဘယ်လိုလုပ်မလဲဆိုတာကိုစဉ်းစားစီချင်ပါတယ်။ဥပမာဆိုရင်ကျမတို့ကနေပြီးတော့ကျမတို့လေယာထွက်ကုန်ပစ္စည်းတွေ60ရာခိုင်နှုန်းဟာရိတ်ပြီးမှရိတ်သိမ်းပြီးမှပျောက်ဆုံးရတယ်ဆိုတာဒါကတော့အများသိမဲ့ကိင္ကနာလေးတစ်ခုဖြစ်ပါတယ်။အဲ့ဒီလိုပျောက်ဆုံးရတဲ့အကြောင်းကတော့ကျမတို့တူထောင်တဲ့ဆင်းနေမကောင်းလို့အချောက်တွေအောင်လုပ်တဲ့ဒီစနစ်တွေကအားနည်းလို့ဒါကြောင့်မလို့ပျက်စီးရတာပါ။အဲ့တော့ဒီဟာတွေမပျက်စီးမှုမဖြစ်အောင်လို့စီးပွားရေးဘက်ကလည်းစီးပွားရေးလုပ်ငန်းရှင်တွေကျမစီးပွားရေးဘက်ကလည်းဟိုအကျိုးများရှိစေချင်တယ်နော်အဲ့တော့ ကိုယ်အတွက်လည်းစီးပွားရေးအရာအကျိုးများရှိအောင်လို့တောင်းသူလဲသမားတွေအတွက်လည်းမလို့အဖက်နဲ့ဆုံးရှုံးမှုတွေမရှိအောင်လို့အဲ့ဒီပုံမှာအခြေခံပြီးတော့ကျမတို့နိုင်ငံနဲ့တိုးတက်နိုင်အောင်လို့ဆိုပြီးတော့ဘယ်လိုဝိုင်းဝန်းပြီးတော့ကိုယ်ချိတ်ဆက်လှုပ်ဆောင်ကြမလဲဆိုတာကိုလည်းစဉ်းစားပေးစီချင်ပါတယ်အရင်တော့ဆိုလို့ရှိရင်ဒီလိုလုပ်ငန်းတွေမရှိခဲ့ပါဘူးဒီလေယာစောက်ပြေးစိုက်ပြေးရေး စီစဉ်နေဆိုတာအရင်ကတော့အကောင့်ထည့်ဖို့ရမရှိခဲ့ပါဘူး။ဒါပေမဲ့လည်းအခုအချိန်မှာဒီလိုစဉ်းစားပြီးတော့အကောင့်ထည့်ဖို့ပြေးစီစီမှာ
။ဩဂုတ်လ29ရက်နေ့ကပုဂ္ဂလိကစီးပွားရေးလုပ်ငန်းရှင်တွေနဲ့ရှားရှားပါးပါးတွေ့ဆုံမှုအတွင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ပြောကြားခဲ့တဲ့လေယာဉ်စိုက်ပျိုးရေးကိုအခြေခံတဲ့စက်မှုနိုင်ငံကိုဥတီသွားရေးဆိုတဲ့လမ်းစဉ်ဟာမြန်မာနိုင်ငံမှာအခုမှစတင်တဲ့တွေးခေါ်မှုမျိုးမဟုတ်ပါဘူး။အရင်ဥနေဝင်ဦးဆောင်တဲ့မြန်မာဆိုရှယ်လစ်လမ်းစဉ်ပါတီအစိုးရလက်ထက်မှာလက်မှုလေယာဉ်မှာစက်မှုလေယာဉ်တို့ဆိုတဲ့ခေါင်းစဉ်နဲ့လေယာဉ်စိုက်ပျိုးရေးကိုအခြေခံတဲ့စက်မှုနိုင်ငံတော်စီကိုဥတီသွားဖို့နိုင်ငံရေးစီးပွားရေးဆောင်ဖို့အဖြစ်တနင်္ဂနွေလုံးအတိုင်းအတာနဲ့ကြိုးပမ်းဆောင်ရွက်ခဲ့ပေမဲ့အောင်မြင်မှုမရခဲ့ပါဘူး။မြန်မာနိုင်ငံကတောင်သူအတော်များများဟာစက်ပျိုးရေးနဲ့ရေသိမ်းရေးကဏ္ဍတွေအပါအဝင်စက်ရမ်းတရားတွေကိုတွင်းတွင်းကျယ်ကျယ်အသုံးပြုလာနေကြပြီဖြစ်ပါတယ်။ဒါပေမဲ့စက်တွေကိုအသုံးပြုတိုင်းစက်မှုလေယာဉ်လို့မခေါ်ဆိုနိုင်ကြောင်းရန်ကုန်တိုင်းဒေသကြီးအတွင်းဧက150လောက်စက်ပျိုးရေးလုပ်ကိုင်နေတဲ့လက်ပိုင်ရှင်တဦးဖြစ်သူဒေါ်စင်မာကျော်ကပြောပါတယ
်။စက်တွေနဲ့လုပ်ကိုင်တဲ့စက်မှုလေယာဉ်ကိုဟိုနဲ့ပြောင်းရတယ်လို့ပြောလို့ရမလား။ဒါနဲ့ဒီဘက်ကလူတွေအသိဉာဏ်နဲ့ဘဝတူတာလည်းရောအိုက်လေတယ်ဒါလို့ထင်တာပဲအဲဒါကြောင့်ဒီကိစ္စ7နဲ့လောက်တဲ့7နဲ့လောက်လို့ရှင်တချို့နေရာကျရေပြက်စီးရတယ်ဒါတော့ဖြစ်ကုန်တယ်လေဒီအားကိုတောင်းပြီးရင်ဒီအားရဲ့ဆောက်အဆက်ကိုတော့ဘယ်လိုပြန်ပြီးဖြေရမလဲဆိုတာပဲပြန်ပြီးတော့ရင်းဖြေရတယ်ဒါလည်းထင်တာ
ဒေါ်စင်မာကျော်ဟာအမေရိကန်နိုင်ငံရဲ့ဌာနရဲ့ဖိတ်ကြားချက်အရမြန်မာနိုင်ငံက SME အသေးစားအလတ်စားစီးပွားရေးလုပ်ငန်းရှင်အဖွဲ့နဲ့အတူမနစ်ကအမေရိကန်နိုင်ငံမှာလာရောက်လေ့လာခွင့်ရခဲ့သူဖြစ်ပါတယ်သူရဲ့ခီးစဉ်အတွင်းအမေရိကန်လက်သမားတွေရဲ့ဆက်ရမ်းတရားအသုံးပြုပုံနဲ့အဲ့ဒီဆက်ရမ်းတရားတွေရဲ့ဘေးထွက်ဆိုးကျိုးတွေကိုပါလေ့လာခွင့်ရခဲ့တာပါ။ရ
တော့ဒီတပ်ပြီးအဲ့ဒီမှာလေ့လာကြတာဆိုဒီလိုနဲ့ဟိုဆက်ကြည့်ရတဲ့နှုတ်ကိုဒီဆိုရင်ဆက်မလေ့လာဘူးဒီစေးတွေဖြန်းနေဆက်ကြည့်ရတဲ့အနေလောက်တယ်ဆိုပြီးလုံလိုက်တော့ဒီစီမှာဟိုဒီနဲ့ပြက်စီမှုတွေရှိရဲ့ရေပြက်စီမှုတွေရှိတာ။ပြက်စီမှုတွေရှိလာတဲ့ကိုသူကနေပြက်ဆက်မှုလေရတဲ့အရင်ကနေကနေသူကရှော့ချပြီးတော့အော်ဘာဒီအဂန်နစိုက်ကိုပြင်လာရတယ်အကုန်ပြင်လာဒီမှာဒီမှာအိုက်လောက်ကြီးပြဆင်းမှုတော့ဒါလည်းတည်းပြဆင်းမှုရဟိုတအားရှိသေးရမျိုးမဟုတ်ဘူးဆိုတော့ဟောပါလေအချမ်းကပြန်ထင်းနေတဲ့အချိန်ကိုကိုယ့်ဒီနဲ့ချမ်းတော့ဘယ်လိုပြန်လုပ်ချင်ရမလဲဒီဥစ္စာမျိုးတော့ပို့ပြီးပြန်ပြီးတော့ပြန်လုပ်ချင်တော့ပို့ပြီးအချင်းချင်းနဲ့တောင်းနေတယ်ဟိုစမှုကတော့မတုံးလို့တော့မရဘူးတုံးတာတော့တုံးရပါပဲအဲ့ဒီတုံးတဲ့အပေါ်မှာဖြစ်နေတဲ့ဥစ္စာပေါ်ပါဘူးအိုအရင်ကဘုံမြောက်ပြရကဒါလည်းမင်းပြောရင်စိတ်ကြီးကြီးတွေပျက်စီးသေးတာမျိုးမဟုတ်ဘူးပျက်စီးသေးတာမျိုးမဟုတ်တဲ့အစားပေါ်မှာဟိုလိုက်ပြီးခင်းနေနေနေဘယ်လိုလုပ်ချင်တော့ဘယ်လိုဆိုရဟောဟိုထိမ့်နေရင်ပိုကောင်းတယ်လို့အောင်တယ်ဒီသူများပြန်ပြီး reverse လည်နေတဲ့အချိန်မှာကိုကသူ့နောက်ကိုအမိပြန်လိုက်တာတဲ့ကိုကနေရှေ့ရနေပြီးပြန်ပြီးသွားမယ်ဆိုရင်အခုရှေ့ပြန်ရမယ်လို့အောင်မရ
73စီဈေးတွေအစမတန်တက်နေတဲ့လက်ရှိအခြေအနေမျိုးမှာဆက်ရမ်းတရားကိုအားကိုးနေရတဲ့လက်သမားတွေအထင်အရတဲ့အဖြစ်ကိုလည်းဒေါ်စင်မာကျော်ကအခုလိုရှင်းပြပါတယ
်။ဟိုကိုယ်ကျန်စီသေးတဲ့တအားတည်းကိုအကမိုင်းဝေစာရထောင်ထားတဲ့လူတွေအစကမိုင်းနေနေရကြတယ်။ရကြရင်အများကတေကားကိုဈေးတောင်းလုံးနဲ့ချိန်နိုင်တယ်။ကိုယ်ကျန်စီသေးရအဆက်မပြတ်ဖြစ်လာတဲ့အခါကျတော့ဟိုအဲ့ဒီအောင်လေးတောင်းလုံးနဲ့ချိန်နိုင်တယ်မချိန်နိုင်ဘူးလည်းတောင်းမယ်လို့ပြော။ဒါလားရတဲ့တဲ့ဆက်တည်းရဆရာတို့ပြစီစီနေနေရလည်းမကြောက်ဘူး။အော်ကောင်ကြားကြီးတွေအများကြီးပို့လာအောင်မယ်ဆိုတော့
မြန်မာနိုင်ငံဟာစိုက်ပျိုးရေးကိုအဓိကအခြေခံဆဲနိုင်ငံဖြစ်တာကြောင့်လေယာကဏ္ဍဖွံ့ဖြိုးတိုးတက်ရင်တိုင်းပြည်စီးပွားဖွံ့ဖြိုးတိုးတက်အောင်ဦးဆောင်မှုပေးနိုင်မှာဖြစ်ပါတယ်။ဒါပေမဲ့မြန်မာနိုင်ငံကလက်သမားတွေဟာမျိုးစဘာကအစနှိပညာပိုင်းနဲ့တဘာဝဘေးအန္တရာယ်တွေကိုရင်ဆိုင်နေကြရတဲ့အပြင်ထွက်လာတဲ့ကောက်ပဲတိဏ္ဍတွေကိုလည်းဈေးနှင်ခံရတာတွေနဲ့ရင်ဆိုင်နေကြရဆဲပါ။နိုင်ငံတော်ကစဘာရောင်းချတဲ့နေရာမှာအခြေခံဈေးနှုန်းကိုတတ်မှတ်ပေးလိုက်ပေမဲ့အဲ့ဒီတမချက်ကိုနှီးမျိုးစုံနဲ့ချိုးဖောက်တာတွေရှိနေသေးဖြစ်တဲ့အကြောင်းလဲဒေါ်စင်မာကျော်ကပြောပြပါတယ်
။အဲ့ဒါမနစ်တာဆိုရင်မေးစီအောင်ပြီးတော့ဟိုကုမ္ပဏီတွေပြောတဲ့ကကုမ္ပဏီက၅ဒိန်းအောက်ခံလို့တတ်မှတ်လိုက်တယ်။ဒါပေမဲ့အဲ့ဒီတော့မှ၅ဒိန်းအောက်ခံဟိုနေချေလာမသေးလားဆိုလို့ပြေးတယ်။အပေါ်မှာဈေးအတိတ်ကျပေါ့ဒီရောင်းနေအောင်လို့ပြောကြည့်ပြောပြီးရင်ခါလေးကျန်စိတ်လေးနေနေဈေးကဟိုအစုံမမရောက်ဘူးလို့ဈေးရအောင်ဒီဈေးကနေ အချိန်ကနေအဲ့လောက်လို့ပြောနေတယ်ဟိုအဲ့ဒါဟိုမဟုတ်ဘူးကမဟုတ်အစမကျတာလို့ဒါလို့နေဆိုအနည်းငယ်နဲ့ချက်ချလိုက်ခြင်းလေဒီနေ့အဲ့ဒီစီတော့မရောက်လာဘူးအော်တောင်းနေနဲ့ဒီနေ့များရအများရန်ရုံးကန်နေကြရတယ်နော်
ရှေ့တင်းမှာမှာတော့လယ်သမားတွေကြုံတွေ့နေရတဲ့တခြားအခက်အခဲတွေနဲ့လယ်ယာစိုက်ပျိုးရေးကဏ္ဍဖွံ့ဖြိုးတိုးတက်ရေးအတွက်ဘယ်နေရာတွေမှာပြုပြင်တင်တယ်လဲဆိုတာတွေကိုတင်ပြပေးတော့ပါမယ်ခင
်ကိုဇော်ဝင်းလိုင်းတင်ဆက်တဲ့စီးပွားရေးကဏ္ဍပြီးအခုတခါတော့သုဒ္ဓဆုံးနဲ့အမေရိကန်တကွင်အစီအစဉ်ပဲဖြစ်ပါတယ်အမေရိကန်ကယ်လီဖိုးနီးယားပြည်နယ်က Silicon Valley ဟာဤပညာဆိုင်ရာကျွမ်းကျင်သူတွေအခြေစိုက်ရာနေရာဖြစ်ပြီးGoogle, Facebook နဲ့ Apple ကုမ္ပဏီရဲ့ဌာနချုပ်ယုံနေဖွင့်လှစ်ထားတာလည်းဖြစ်ပါတယ်။အဲ့ဒီကုမ္ပဏီတွေဘယ်လိုအစာပြိုးလှုပ်ဆောင်ခဲ့ကြသလဲဆိုတာကိုဂူဒဘတ်သုဒ္ဓဆုံးနဲ့အမေရိကန်တကွင်မှာကိုအောင်ကစူးစီးတင်ပြထားပါတယ
်။ American ပြည်အောင်စုမှခြေချနေထိုင်ဖို့နီပေါနိုင်ငံကနေမိဘရင်းနဲ့အတူပြောင်းရွှေ့လာစဉ်တုန်းကမနီရှာပါကက်ရှာဆီလီကွန်ဗယ်လီမှာကုမ္ပဏီလုပ်ငန်းတစ်ခုစတင်နိုင်ဖို့စိတ်ကူးရရှိမနေခဲ့ပါဘူး။တကယ်တော့လဲဆီလီကွန်ဗယ်လီဆိုရဟာကယ်လီဖိုးနီးယားပြည်နယ်ကဒေသတစ်ခုဆိုရတဲ့ဤပညာဆိုင်ရာစွန့်ဦးတီထွင်လုပ်ငန်းတွေအစပြုရနေရဖြစ်ပြီးဒီနေရာဟာလုပ်ငန်းတွေစတင်ခြင်းစိတ်ရှိလာအောင်နှုံဆော်နိုင်စွမ်းရှိတယ်လို့မနီရှာပါကက်ကပြောပါရယ
်။ At first my parents were very confused.
မိဘတွေကတော့ဘာဖြစ်သွားပါလဲလို့တွေးနေကြပါပါ။ဆေးကြောင်းတက်ဖို့ပြင်ဆင်ရတယ်။နောက်ဆေးကြောင်းရောက်ပြီးမှဆက်မတက်တော့ဘူးဆိုတော့ဘာကြောင့်လဲဆိုတာကိုသူတို့နားမလည်နိုင်ဖြစ်ပါတယ်
။လူသားတွေရဲ့နေစဉ်ဘဝမှာအထောက်အကူပြုစေမယ့်ဤပညာဆိုင်ရာပစ္စည်းတစ်ခုကိုထုတ်လုပ်တဲ့ကုမ္ပဏီတစ်ခုကိုပါကက်ရှာတခြားနှစ်ဦးနဲ့အတူတည်ထောင်ခဲ့ပါတယ်။လူခန္ဓာကိုအနေထားနဲ့အပြေးလေးခြင်းမှာရေရှည်ဒဏ်ဖြစ်စေနိုင်တဲ့အနေထားတွေကိုရှာဖွေဖော်ထုတ်ပေးတဲ့လူခန္ဓာကိုယ်မှာတက်ဆင်လို့ရတဲ့ sensor ကို Lumo Body Tech ကုမ္ပဏီကတည်ထွင်လိုက်ပါတယ်။ကုမ္ပဏီပူရဲတည်ထောင်သူတူဦးဖြစ်တဲ့ Charles Wang ကအခုလိုပြောပါတယ်
။ There are a lot of studies that show
လူခန္ဓာကိုယ်အနေအထားမမှန်ရင်နောက်ကျောအောင့်တက်တယ်ဆိုတာမျိုးဆက်ဆက်မှုရှိတဲ့အထောက်အထားတွေတွေ့ရပါတယ်
။ဆရာဝန်တယောက်ဖြစ်တဲ့ Charles Wang ရဲ့မိဘတွေဟာထိုင်ဝမ်ကဖြစ်ပြီးအခုအခါမှာတော့သူဟာစူးတည်ထွင်လုပ်ငန်းရှင်တူဦးဖြစ်လာပါတယ်။နောက်ကျောအောင့်စေတဲ့အနေအထားမျိုးနဲ့ထိုင်မိရင်လူခန္ဓာကိုယ်မှာတက်ထားတဲ့Lumo Life sensor ကတုံခါပြီးတော့သတိပေးပါတယ်။နောက်ထပ် sensor တစ်ခုကတော့အပြေးလေးကျင့်ရမှာလူခန္ဓာကိုယ်မှာတက်ဆင်းပြီးတော့အသုံးပြုနိုင်ပါတယ်။ဒီ sensor တွေကနေပေးပို့တဲ့ခန္ဓာကိုယ်အနေအထားကိုချိတ်ဆက်ထားတဲ့ mobile phone ကနေပြင်သိရှိနိုင်တာပါ။လုပ်ငန်းတစ်ခုစတင်ထူထောင်တာဟာအပြေးလေးကျင့်တယ်လို့ပဲလို့ကုမ္ပဏီပူရဲတည်ထောင်သူ Andrew Chan ကပြောပါတယ်။
magnitude like you can't even compare the speed
ကိုဗီတခုဖြစ်ပြနေတဲ့အချိန်မှာကိုယ့်ရဲ့လှုပ်ရှားမှုနဲ့သုံးဖြတ်ချက်ချမှုတွေကိုနိုင်ရှင်ကြည့်ဖို့ဖြစ်နိုင်ပါဘူးဒါကလည်း bureaucracy သိမ့်မရှိလို့ပါ
လုပ်ငန်းတစ်ခုစတင်ထူထောင်ရမှာပါဝင်သူတွေဟာမြင်မြင်ဆန်းဆန်းလေ့လာသင်ယူဖို့လိုပြီးနေ့စဉ်နေ့တိုင်းကြုံရတဲ့အခက်အခဲတွေကိုလည်းဖြေရှင်းနိုင်စွမ်းရှိရမယ်လို့ဝန်ကပြောပါတယ
် super fun i mean
တကယ်ကိုပြောစရာကောင်းပါတယ်တစ်ခုနဲ့တစ်ခုမတူတာတွေကိုဒီမှာအမြဲလုပ်နေရပါတယ်
Silicon Valley မှာအတူတကွပူးပေါင်းလှုပ်ဆောင်တဲ့အလေးအထားရှိပြီးလုပ်ငန်းတစ်ခုစတင်ဖို့တွန်းအားတွေလည်းရှိတာကြောင့်စိတ်သက်တက်ကြွစေရပါပဲလို့ Package ကပြောပါရယ်အခုလိုသူ့လုပ်ငန်းအောင်မြင်လာတာကိုတွေ့ရတာကြောင့်မိဘတွေအနေနဲ့လည်းပျော်ရွှင်ကြပါတယ်လို့သူကပြောပါရယ
် I want to make them proud and I want them to know
သူတို့တွေဂုဏ်ယူစေချင်ပါတယ်ကိုလုတ်ချင်တာကို့အိမ်မက်ကိုအကောင့်ထဲဖောက်ခွင့်ပေးခဲ့တဲ့အတိုင်းဆက်ကြိုးစားမယ်ဆိုတာကိုလည်းသိစေချင်တယ်ကျွန်မအောင်မြင်မှုရဖို့ကြိုးစားရင်သူတို့ကိုဂုဏ်ပြုတာလည်းဖြစ်ပါတယ်
အောင်မြင်မှုကိုရရှိဖို့ကြာရှုံးမှကိုကြောက်နေဖို့မလိုဘူးလို့လဲပါကက်ကဆိုပါတယ်ဒီအခြေအနေကိုလေ့လာသင်ယူဖို့အခွင့်အရေးတရအဖြစ်ရှုမြင်သင့်တယ်လို့လဲသူကပြောပါတယ်လို Silicon Valley ကိုပြောင်းရွှေ့လာသူနောက်တစ်ဦးကတော့စီးပွားရေးစုံဦးတီထွင်သူတဦးဖြစ်တဲ့ Ray Wu ပါသူဟာတရုတ်နိုင်ငံကပြောင်းရွှေ့လာတဲ့လူငယ်တယောက်ဖြစ်ပြီး American Amex ကိုအကောင့်ထဲပို့ဖို့ဂိုဒေါင်တစ်ခုကနေလုပ်ငန်းစတင်ထူထောင်သူပ
ါ Every day is
ဒီနေ့တိုင်းစိတ်လို့ရှားစရာတွေကြီးပါပဲပုံမှန်လုပ်ရိုးလို့စဉ်တိုင်းလုပ်နေရတာမျိုးမဟုတ်ဘူးလေ
Massachusetts ဤပညာတက်ကတူတက်ခဲ့တဲ့ Engineer Wu ဟာwind ဆိုတဲ့ကုမ္ပဏီကိုပူးရဲတည်ဆောင်သူဖြစ်ပြီးတော့တရုတ်နဲ့အမေရိကန်နိုင်ငံကြားသွားလာရင်ဒီကုမ္ပဏီထောင်ဖို့အကြံရခဲ့တာပါ
in the 1980s
ကျွန်တော်1980ခုနှစ်တွေကဒီနိုင်ငံမှာမွေးခဲ့ပြီးတော့အမေရိကန်နိုင်ငံကိုကျွန်တော်ငယ်ငယ်ကတည်းကရောက်လာခဲ့တာပါအဲ့ဒီချိန်တုန်းကလေတုညဉ့်ညမ်းတာတွေလည်းတကယ်ကိုမရှိပါဘူးကုတိမမိနေပါသေးတယ်အဲ့ဒီချိန်မှာတရုတ်နိုင်ငံဟာဆင်းရဲနေသေးဖြစ်တာကြောင့်လမ်းတွေပေါ်မှာကားတွေလည်းမရှိသလိုဆဲဝင်တွေလည်းမရှိပါဘူးကျွန်တော်မိဘတွေနဲ့အမျိုးတွေကိုမကြာခဏသွားပြီးလက်ပတ်အောင်မှာပါတရုတ်နိုင်ငံမှာစီးပွားရေးတိုးတက်လာတဲ့အမျှသဘောပတ်ဝန်းကျင်အရေးကအစိုးဆုံးဘက်ကိုပြောင်းသွားပါတယ်ကျွန်တော်အမျိုးတွေအပေါ်အကျိုးသက်ရောက်မှုတွေရှိလာတာကိုကျွန်တော်ကိုယ်တိုင်မြင်ခဲ့ရပါတယ်
။လေလူညဉ့်ညမ်းတဲ့နေရာတွေမှာနေထိုင်ကြသူတွေရဲ့ဘဝတွေတိုးတက်လာဖို့ရည်ရွယ်ချက်နဲ့ဟောရီတကိုရီလေလူတပ်ဆင်ဆက်ကိုဝူးနဲ့အဖွဲ့ကဆောက်လုပ်ခဲ့ကြတာပါ။ကိုလံဘီယာနိုင်ငံကရွှေပြောင်းအခြေချလာတဲ့မိဘတွေကမွေးဖွားလာသူတဦးဖြစ်တဲ့ MIT engineer Eric Monos အတွက် Silicon Valley ကိုရောက်ဖို့ဆိုတာဟာလွယ်ကူတဲ့အလုပ်တော့မဟုတ်ပါဘူး။
I grew up with a single mom. My parents
were အဖေမရှိပဲကျွန်တော်ကြီးပြင်းခဲ့တာပါ။ကျွန်တော်ငယ်ငယ်ကလေးကမိဘတွေကွာရှင်းခဲ့ကြပြီးအမေတယောက်တည်းပဲကျွန်တော်ကိုကျွေးမွေးပြုစုပြီးအိမ်လုံးအလုံးလုပ်ခဲ့ရတာပါ။ဒါကြောင့် MIT ကိုရောက်အောင်စူးစမ်းနိုင်ခဲ့တဲ့အတွက်ရောအခုလက်ရှိအလုပ်ကိုစတင်နိုင်ခဲ့တဲ့အတွက်ပါသိတ်ကိုဂုဏ်ယူမိပါတယ်
။လေလူတန့်စင်ရေးဆက်ကိုတည်ဆောက်ဖို့စမ်းသပ်မှုအခြေချလုပ်ခဲ့ရတာနှစ်နှစ်နီးပါးကြာပါတယ်။လေလန်းချောင်းကိုထိန်းချုပ်တဲ့အစိပ်ပိုင်းတွေကိုသူတို့အဖွဲ့တီထွင်ဖန်တီးခဲ့တယ်လို့ဝူးကပြောပါတယ်။လေလူအရေးသွေးကိုစောင့်ကြည့်ဖို့ဒီစင်ဆာကိုတီထွင်ခဲ့တာဖြစ်တယ်လို့ application တစ်ခုကိုလည်းတီထွင်ခဲ့ကြပါရယ်နေရာပေါင်းစုံကလေလူအရေးသွေးကိုပြတဲ့မြေပုံဖြစ်လဲဒီ application ကိုအသုံးပြုနိုင်တယ်လို့ဝူးကပြောပါရယ်ဒီလိုလေလူစင်ဆာတွေနဲ့ GPS ပါတဲ့ဖုန်းတစ်လုံးရှိုံနဲ့ဘယ်နေရာမှာလေလူညဉ့်ညမ်းမှုရှိတယ်လဲဆိုတဲ့သတင်းအချက်အလက်တွေကိုလူတွေသိနိုင်ပါရယ်မြို့ရဲ့ဘယ်ပိုင်းမှာလူလူအရေးသွေးဘယ်လောက်ရှိတယ်လဲဆိုတာကိုလည်းလူတွေသိနိုင်ကြမှာပါလို့ရေဝူးကပြောပါရယ
် important to rally peopleBut just having
a idea is a good thing. I think it's a good thing. အကျဉ်းဉဏ်တွေကလူတွေအတွက်အရေးကြီးပေမဲ့အကျဉ်းဉဏ်ရှိနေုံနဲ့မလုံလောက်ပါဘူး။လူများစုမှာအကျဉ်းစီတော်များများရှိကြပေမဲ့ဘယ်တော့မှလည်းအကောင့်ထဲမပေါ်ကြပါဘူး။အကျဉ်းဉဏ်တွေကိုအကောင့်ထဲပေါ်ဖို့ဆိုတာကလည်းကျူပန်းအထုံမှုတိတ်လို့သလိုအချိန်နဲ့အတော်ကုန်ပါတယ်
။ကုမ္ပဏီတစ်ခုအောင်မြင်ဖို့ဆိုရင်အကျဉ်းဉဏ်တွေကိုဘလောက်အကောင့်ထဲပေါ်နိုင်တယ်လဲဆိုတဲ့အပေါ်မှာမူတည်တယ်လို့ဝူးကဆိုပါတယ်။ဝူးနဲ့အဖွဲ့ဟာကိုယ်တော်တွေကနေသူတို့ရဲ့အလုပ်တွေအောင်မြင်လာဖို့တခါတလေမှတရက်ကို12နာရီတပတ်ကို9ရက်လုံးအလုပ်လုပ်နေကြရလဲဖြစ်ပါတယ်။ Silicon Valley မှာနှီးပညာကုမ္ပဏီတစ်တွေအခုလိုပေါ်ထွက်လာသလိုနှီးပညာနဲ့ပတ်သက်တဲ့သင်တန်းတွေနှီးနော်ဖလေဘွဲတွေလည်းကျင်းပလေရှိပါတယ်။နှီးပညာကိုအသုံးချပြီးလူတွေကိုဘယ်လိုအကျိုးပြုမလဲဆိုတဲ့ခေါင်းစဉ်နဲ့ကျင်းပတဲ့သင်တန်းတူတစ်ခုကိုတက်ရောက်ခဲ့တဲ့မလလဝင်းကတော့ Silicon Valley ရဲ့အတွေ့အကြုံကိုအခုလိုပြပြသွားပါတယ်ခင်ဗျာ။
သူစဉ်ကျွန်တော်တို့ကြောင်းမှာပေါ့ဒီ Singularity University မှာ market တွေကိုမရောက်သေးတဲ့နည်းပညာတွေအများကြီးရှိတယ်။နောက်ကိုယ်နဲ့တူကြောင်းလာတတ်တဲ့ကျောင်းသားတွေကလည်းတကယ်ကဘာအနှံ့ကထိပ်သီးပညာရှင်တွေလို့ဖြစ်နေ။ဥပမာလောက်ကဘာကိုရောက်ထူးတဲ့လူတွေပါတယ်။နောက်ပြီးတော့လည်းကျွန်တော်တို့ရဲ့ခန္ဓာကိုယ်ထဲမှာရှိတဲ့ဒီ DNA တွေကို sequence လုပ်တဲ့လူတွေပါတယ်။နောက် gene တွေကျန်းမာရေးမကောင်းကျွန်တော် cancer ရောဂါရှင်တွေပါတယ်ဆိုရင်အခုကရှိတဲ့အပြင် market တွေမှာရှိတဲ့နည်းပညာကchemotherapy နဲ့ပဲဒါပေမဲ့ဒီကကျောင်းသားတွေလုပ်နေတဲ့ဟာကြီး gene ကို edit လုပ်တဲ့ဟာမျိုးတွေလူစုမျိုးကတော့တစ်ခါမှလည်းမကြောက်ဘူးဒီနည်းပညာတွေဒီရောက်လာပြီးတော့အရာဝတ္ထုတွေကိုအုံနောက်နဲ့ control brain နဲ့ mind နဲ့ control လုပ်တဲ့နည်းပညာတွေရောဒါတွေဆိုတော့တစ်ခါမှရှိရလို့တော့မထင်ရတဲ့ဟာဆိုတော့ဒီရောက်ချင်းအချိန်မဲ့ဝစ်ကြပြီးတော့ငွေတန်းရောက်သွားသလိုခံစားရတယ်
ကိုအောင်တင်ဆက်သွားတဲ့သုဒ္ဓဆောင်လင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာပါ VOA ကနေပြီးတော့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
် ISIS အကြမ်းဖက်ဝါဒီအဖွဲ့ကိုအပြီးတက်နေနှင်းသွားရေးဟာအမေရိကန်ပြည်ထောင်စုရဲ့ထိတ်တန့်ဦးစားပေးဖြစ်ဆက်ရှိနေစေပါ CIA တာစီရထားတာတွေခိုင်မာဖို့မရှိမဖြစ်အခြေခံဝန်ဆောင်မှုတွေကိုပြန်ထိန်းသိမ်းဖို့ရကာမျိုးနဲ့ ISIS တို့ထိန်းချုပ်ခဲ့ပြီးတဲ့တခြားနေရာတွေစီကိုစီးရီးယားနိုင်ငံသားတွေကိုယ်တော်နဲ့ကိုဘေးရန်ကင်းစွာပြန်သွားနိုင်ဖို့အတွက်တည်ငြိမ်ရေးဆိုင်ရာလှုပ်ဆောင်ချက်တွေကိုအမေရိကန်ဦးဆောင်တဲ့ ISIS နေနည်းရေးကမ္ဘာလုံးဆိုင်ရာညွန်ပေါင်းအဖွဲ့ကဦးစီးလုပ်ကင်နေပါတယ်။ AB လာကလေးကဆိုရင်ညွန်ပေါင်းဖွဲ့ဝင်တွေစီကနေကူညီငွေနဲ့ကူညီမဲလို့ကတိပြုကြတဲ့ငွေဒေါ်လာတန်300နီးပါးအမေရိကန်ကကောက်ခံနိုင်ခဲ့ပါတယ်။ဒီဂျမ်မုံငွေကိုစီးရီးယားရှေ့မြောက်ပိုင်းမှာ ISIS လက်အောက်ကလွတ်မြောက်လာတဲ့ဒေသတွေတည်ငြိမ်ရေးနဲ့စောလင်စွာပြန်လည်ထူထောင်ရေးလုပ်ငန်းတွေအတွက်အသုံးပြုမှာပါ။အဲ့ဒီကူညီငွေထဲမှာဆော်ဒီအာရေဗျားကဒေါ်လာတန်း100နဲ့အာရဗ်စော်ဘွားများပြည်ထောင်စုကဒေါ်လာတန်း90ထည့်ဝင်ထားတာပါ။ဒီလိုစေတနာထက်တန်စွာထည့်ဝင်မှုတွေနဲ့ တခြားအချက်တွေရဲ့ရလဒ်ကြောင့်ဆီးရီးယားပြန်လည်တည်ငြိမ်ရေးရမုံငွေဒေါ်လာတန်း230ကိုအမေရိကန်အနေနဲ့တခြားနေရာတွေမှာပြောင်းလဲသုံးဆွဲမှာဖြစ်ပြီးလက်ရှိမှာအရာကိုသုံးသပ်နေပါတယ်လို့နိုင်ငံခြားရေးဌာနပြောခွင့်ရဟေဒါ နိုဝတ်ကကြေညာပါတယ်။ဒီဆုံးဖြတ်ချက်ကြောင့်ဆီးရီးယားမှာမိမိတို့ရဲ့မဟာဗျူဟာမြောက်ရည်မှန်းချက်တွေအပေါ်အမေရိကန်ရဲ့တန်ဋိဌာန်လုံးဝရော့ပါသွားမှာမဟုတ်ပါဘူးလို့မစ္စနိုဝတ်ကအလေးထားပြောပါတယ်။ ISIS ကိုအပြည့်အစုံနှိမ်နင်းနိုင်တဲ့အသည့်ဆီးရီးယားမှာဆက်လုပ်သွားဖို့အမေရိကန်ကပြင်ဆင်ထားကြောင်းအီရန်တပ်ဖွဲ့တွေနဲ့သူတို့ရဲ့ဂျားကန်အဖွဲ့တွေထွက်သွားအောင်လုပ်ဖို့အမေရိကန်ကအာရုံစိုက်ထားစေဖြစ်ကြောင်းသမ္မတဒေါ်နယ်ထရန့်ကရှင်းရှင်းလင်းလင်းပြောထားပါတယ်။ဒီပဋိပက္ခကိုဖြေရှင်းရေးလူမျိုးရေးကောင်စီဆုံးဖြတ်ချက်အမှတ်195နဲ့အညီနိုင်ငံရေးအဖြစ်တရရလာဖို့ဦးတည်တဲ့နောက်ကြောင်းပြန်မလည်နိုင်တဲ့တိုးတက်မှုမရှိဘဲနဲ့တော့ဆိုခဲ့ပါအခြေအနေတွေဖြစ်လာမှာမဟုတ်ဘူးလို့ယူဆကြောင်းမစ္စနိုဝတ်ကပြောပါတယ်။ဒီဆုံးဖြတ်ချက်ဟာအမေရိကန်ကပေးတဲ့လူသားစာနာမှုအကူအညီနဲ့မဆိုင်ပါဘူး။အမေရိကန်ပြည်ထောင်စုဟာဆီးရီးယားအတွက်နိုင်ငံတစ်ခုချင်းအနေနဲ့ဆိုရင်လူသားစာနာမှုအကူအညီအများဆုံးပေးနေတဲ့နိုင်ငံပါ။ပြည်ပခစားဖြစ်ကြတဲ့ကဆိုရင်ဆီးရီးယားနိုင်ငံတွင်းနဲ့ဒေသတွင်းမှာအိုးအိမ်စွန့်ထွက်ပြေးရသူတွေအတွက်စာနာမှုအကူအညီဒေါ်လာ 8.6 ဘီလီယံကျော်ကူညီထားပါတယ်ဆီးရီးယားပြည်ပခအတွက်ကုလသမဂ္ဂဦးဆောင်တဲ့နိုင်ငံရေးလုပ်ငန်းစဉ်အရငြိမ်းချမ်းတဲ့အဖြေတစ်ခုထွက်လာစေရေး UDP နိုင်ငံတကာလို့ဖို့ကံရက်တွင်နဲ့အမေရိကန်ကဆက်ပြီးလှုံ့ဆော်သွားပါမယ်ဆီးရီးယားလူထုဟာစစ်ပွဲတွေလူအခွင့်အရေးချိုးဖောက်မှုတွေနဲ့အကြမ်းဖက်ဝါဒကင်းစင်တဲ့နိုင်ငံတစ်ခုမှာရှင်သန်နေထိုင်ခွင့်ရတဲ့အကြောင်းပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြလိုက်ပါရှင်
အခုတင်ဆက်ခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်လေးသာဖြစ်ပြီး VOA ရဲ့အပေါ်မှုကြောင့်သိစေအပ်ပါတယ် VOA ကထုတ်လွှင့်သမျှအစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်ထောင်တောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားနိုင်ကြပါတယ်ခင်ဗျာအခုတော့သတင်းအချင်းချုပ်ကိုဒေါက်ကင်မျိုးသက်ကပြောပြမှာဖြစ်ပါတယ
်။အာဖဂန်နစ္စတန်နိုင်ငံမှာရောက်နေတဲ့အမေရိကန်တပ်ဖွဲ့တွေနဲ့အမေရိကန်ထောက်လှမ်းရေးတွေအာဖဂန်မှာစစ်မဆန်ရပြစ်မှုကျူးလွန်မှုတွေရှိရဆိုတဲ့ဆွဆွဲချက်တွေကို ICC နိုင်ငံတကာပြစ်မှုခုံရုံးမှာတင်ပြီးစုံစမ်းဖို့အတွက် ICC ရှေ့နေတဲ့တောင်းဆိုချက်ကိုအမေရိကန်ပြည်ထောင်စုကတနင်္လာနေ့မှာပယ်ချလိုက်ပါတယ်။အမေရိကန်က ICC ကစုံစမ်းမှုတွေလုပ်မယ်ဆိုရင်အမေရိကန်ရဲ့လက်တုံ့ပြန်မှုတွေနဲ့ရင်ဆိုင်ရလိမ့်မယ်လို့လည်းလုံးကြုံရင်အကြံပေးဂျွန်ဘိုလ်တန်ကသတိပေးလိုက်ပါတယ်။ဟာရီကိန်းမုန်တိုင်းအဆင့်၄ရှိတဲ့အပြင်းမုန်တိုင်းဟာမြောက်အတ္တလန္တိတ်သမုဒ္ဒရာထဲမှာတနာရီမိုင်120ကျော်နှုန်းနဲ့တိုက်ခတ်နေပြီးမြောက်ကရိုလိုင်းနားပြည်နယ်နဲ့တောင်ကရိုလိုင်းနားပြည်နယ်တွေကမုန်တိုင်းလမ်းကြောင်းအတွင်းနေထိုင်သူတွေကိုဘေးလွတ်ရာကိုပြောင်းရွှေ့ပေးခဲ့ပါတယ်။ရိုဟင်ဂျာပဋိပက္ခတွေနဲ့ပတ်သက်ပြီးစီရင်ပိုင်ခွင့်ရှိကြောင်း ICC နိုင်ငံတကာရာဇဝတ်ပြစ်မှုဆိုင်ရာခုံရုံးရဲ့ဆုံးဖြတ်ချက်ကိုကြိုဆိုကြောင်းကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးအသစ်ကပြောပါတယ်။တနင်္လာနေ့စတင်တဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီညီလာခံမှာလူ့ခွင့်ရေးမဟာမင်းကြီးမီရှယ်ဘက်ရှီလေးကပထမဆုံးမင်ကွန်းပြောရမှာမြန်မာအရေးကိုထည့်သွင်းပြောတာဖြစ်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီကိုတင်သွင်းနိုင်ရေးအတွက်လူ့ခွင့်ရေးကောင်စီကဆုံးဖြတ်ချက်တည်းချမှတ်ဖို့လည်းတိုက်တွန်းခဲ့ပါတယ်။နှစ်ပေါင်း40အတွင်းအကြီးမားဆုံးစီးရင်လက်ချက်မှုတွေလုပ်ဖို့ရုရှားနိုင်ငံကပြင်ဆင်ထားပါတယ်။ဆိုင်ဘေးရဲ့အရှေ့ပိုင်းမှာဒီကနေ့စတင်ကျင်းပမှာပါ။ငါးကြံကျင်းပမဲ့စီးရင်လက်ချက်မှုတွေအတွင်းစစ်တီအင်အားက3သိန်းပါဝင်မှာဖြစ်ပါတယ်။American Piran Su မှာ2000ခုနှစ်လူပေါင်း3000လောက်တေဆုံးခဲ့ရတဲ့ September 11 9/11 အကြမ်းဖက်တိုက်ခိုက်မှုဖြစ်ပွားခဲ့တာမို့အခု September 17ရက်အင်ကာနေ့ဟာ18နှစ်ပြည့်နှစ်ပတ်နေ့နေ့ဖြစ်ပါတယ် Pennsylvania ပြည်နယ်က Shanksville က 9/11 နှစ်ပတ်နေ့အခမ်းအနားကို American သမ္မတတက်ရောက်မှာဖြစ်ပါတယ်
ကျေးဇူးပါခင်ဗျာသတင်းချင်းညွတ်ကိုဒေါက်ကင်မြို့သက်ပြောပြခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုကျော်အောင်လင်းဖြစ်ပါတယ်အတံမိုင်းအင်ဂျင်နီယာကတော့ Keith Thom ဖြစ်ပါတယ်ဒီကနေ့မနေ့အတွက် VO ရဲ့အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဟိုင်းနိုမီတာ24/40/51နဲ့နှိုင်းလက်190တို့ကနေထုတ်လွှင့်ခဲ့တာပါဒေါက်တာဆင်မြန်းနဲ့တကွာမြန်မာပြည်သူသားအားလုံးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ VO ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညဝင်းအောင်ပါ
သ
This program has come to you from the Voice of America, Washington.